Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American အတန်ရဲ့2024ခုနှစ်မတ်လ15ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြမစံတော်ချိန်ည9:00ကနေ10:00ထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွှင့်အစီအစဉ်တွေကိုတော့ line meter 1925နဲ့32တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။တောက်ကြညရဲ့အစီအစဉ်မှုကကျမစုမမ
မင်္ဂလာညချမ်းပါရှင်။ကျမကတော့စုမြမမရုရှားနိုင်ငံမှာ3ရက်ကြာကျင်းပမယ့်ဒီသမ္မတရွေးကောက်ပွဲတွေဒီကနေ့စတင်ကျင်းပနေပြီဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံဆိုးမြို့တော်မှာရှေ့သတင်းပတ်ကျင်းပမယ့်ဒီမိုကရေစီထိပ်သီးညီလာခံကိုအမေရိကန်နိုင်ငံသားရဲ့ဝန်ကြီးတက်ရောက်မှာဖြစ်ပါတယ်။တခါဒီဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုလူမှုအသိုင်းအဝိုင်းထဲမှာတသားတည်းဖြစ်စေရေးအကြံပြုချက်တွေကိုဒီဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးကပယ်ချခဲ့ပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြီးညာပေးသွားမှာဖြစ်ပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ကချင်ပြည်နယ်ဝိုင်းမော်မြို့နယ် KIA ဌာနချုပ်လိုင်စာအနီးမှာရှိတဲ့ဘွန်ရဲဘုံတပ်စခန်းကိုတော့ဒီကနေ့နေ့ကင်းပိုင်းမှာသိမ်းယူလိုက်နိုင်ပြီးတော့ဘာရဲဘုံစခန်းနဲ့လိုင်စာဝင်းကျင်ကိုတော့စစ်ကောင်စီဘက်ကလေကြောင်းကနေအဆက်မပြတ်တိုက်ခိုက်နေပါတယ်။
လေကြောင်းကတော့ဒီမနစ်ကနေခုတက်ကြည့်တိုက်နေတုံးဖြစ်ပါတယ်အဆက်တိုက်ဘုံချင်းပါတယ်ဒါလည်းစပတ်ဝန်းကျင်ပါဘုံရေတို့ပေါ့နော်အဲ့ဒါပတ်ဝန်းကျင်ပါ
KIA ပြောခွင့်ရဘုံမူကြီးနော်ဘူးပါရှင်ဒီသတင်းအပြည့်စုံနဲ့အတူမုံရတက်ကဲချင်းမှာစစ်ကောင်စီမိရှို့လို့အရသာပြည်သူတွေဆုံးရတယ်လို့မန္တလေးတိုင်းမြင်းကြံဘက်မှာလည်းစစ်ကောင်စီဘက်ကနေမြေရှင်းလင်းမှုတွေအတွင်မှာကြေးရွာတွေမိရှို့ခံရပြီးတော့အရသာကိုဦးတက်ဖြတ်ခံရပါတယ်မြန်မာနိုင်ငံရဲ့မြို့နယ်တချို့မှာတော့စစ်မှုထမ်းမှုစပြီးစည်ရင်ကောက်ယူတာခေါ်ယူမေးမြန်းတာတွေလုပ်နေပါတယ်ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးကတော့ထိတ်တဲရောက်သတင်းတွေကိုမတ်စုမြတ်မွန်နဲ့ပြောပြပေးပါမယ်ရှင်
ရုရှားနိုင်ငံမှာ3ရက်ပြုလုပ်မဲ့ဒီသမ္မတရွေးကောက်ပွဲတွေဒီကနေ့စတင်ကျင်းပပါတယ်။နောက်ထပ်သမ္မတသက်တမ်း6နှစ်ကိုသမ္မတဗလာဒီမီယာပူတင်ကပဲထပ်ပြီးတော့အနိုင်ရမှာတည်ကြာနေတဲ့ရွေးကောက်ပွဲအတွက်ရုရှားပြည်သူတွေမဲပေးနေကြပါတယ်။နိုင်ငံရေးမှာပူတင်ရဲ့ထိန်းချုပ်မှုကိုမေးခွန်းထုတ်မဲ့တည်ကြာလွတ်လပ်တဲ့သတင်းမီဒီယာတွေလူသိများတဲ့အတိုက်အခံတွေလူခွင့်ရေးအဖွဲ့တွေကိုရက်ဆက်စွာနှိမ်နှင်းပြီးတော့ရွေးကောက်ပွဲကျင်းပနေတာလည်းဖြစ်ပါတယ်။ရုရှားမှာရွေးကောက်ပွဲစတင်ပြီးမကြခင်မှာပဲ EU ဥရောပကောင်စီဥက္ကဋ္ဌရှာမီရှယ်ကဗလာဒီမီယာပူတင်ရွေးကောက်ပွဲအပြတ်သတ်အနိုင်ရတဲ့အတွက်ဂုဏ်ယူတယ်လို့ X လူမှုကွန်ရက်ပေါ်မှာရွှဲ့ပြီးတော့ရေးတင်ခဲ့ပါတယ်။အတိုက်အခံမပါလွတ်လပ်မှုမရှိရွေးချယ်စရာမရှိလို့ EU အကြီးအကဲကဖော်ပြရေးသားခဲ့ပါတယ်။ရွေးကောက်ပွဲလေ့လာသူတွေကဒီရွေးကောက်ပွဲဟာလွတ်လပ်ပွင့်လင်းမှုမရှိသလောက်ဖြစ်မယ်လို့ခန့်မှန်းထားကြပါတယ်။မဲပြားပေါ်မှာပူတင်အပါအဝင်တခြားရွေးချယ်စရာများများဆဆမရှိတဲ့အပြင်တီးခြားလွတ်လပ်တဲ့ရွေးကောက်ပွဲစောင့်ကြည့်သူတွေလည်းမရှိသလောက်ဖြစ်ပါတယ်။ယူကရိန်းကိုကျူးကျော်စစ်ဝင်တိုက်နေတာကြောင့်ရောဗလာဒီမီယာပူတင်ကိုပြင်းပြထန်ထန်ဝေဖန်ခဲ့သူအလက်ဆီနာဗယ်နီပြီးခဲ့တဲ့တစ်လကအချင်းထောင်ထဲမှာတည်ဆုံသွားခဲ့တာကြောင့်မှရုရှားအစိုးရပေါ်နောက်နိုင်ငံတွေကဝေဖန်နေချိန်မှာရွေးကောက်ပွဲကျင်းပနေတာပါ။နာဗယ်နီရဲ့ဇနီးဖြစ်သူယူလီယာနာဗယ်လီယာကတော့ရုရှားရွေးကောက်ပွဲကိုအတိအမှန်မပြုတ်ဖို့အနောက်နိုင်ငံတွေကိုတောင်းဆိုထားပါတယ်။ပူတင်ရဲ့ကောင်းဆောင်မှုကိုစိန်ခေါ်သူတွေအသက်ခံထောင်ချခံရတယ်လို့အများအပြားပြည်ပမှာတိန့်ဆောင်နေချိန်မှာသူထပ်ပြီးအနိုင်ရမယ်ဆိုရင်ဆိုဗီယက်ခေတ်အာဏာရှင်စတာလင်လက်ထက်ကတတ်တန်းရှည်တဲ့ကောင်းဆောင်ဖြစ်ပါလိမ့်မယ်။ဒေသဆန်တော်ချိန်အချိန်17နာရီ17မျိုးကွဲနေတဲ့ရုရှားနိုင်ငံမှာဒီရွေးကောက်ပွဲကိုတနည်းကနေနေအထိကျင်းပမှာဖြစ်ပါတယ်ရှင်။
ကာဇာကမ်းမြောင်ဒေသမှာတော့ဝေပေးနေတဲ့အကူအညီတွေရဖို့တန်းစီပြီးစောင့်ဆိုင်နေတဲ့အချိန်မှာအစ္စရေးတို့ရဲ့တိုက်ခိုက်မှုနှစ်ခုအတွင်းမှာတော့အရက်သားဒါဇင်နဲ့ချီပြီးတော့တည်ဆုံးခဲ့တယ်လို့ပါလက်စတိုင်းတာဝန်ရှိသူတွေကပြောလိုက်ပါတယ်။ကာဇာအလယ်ပိုင်းနဲ့မြောက်ပိုင်းနှစ်နေရာမှာဗိုလ်တပူးတွေကဖြစ်ခဲ့တဲ့တိုက်ခိုက်မှုအတွင်းမှာတော့29ယောက်ထက်မနည်းတည်ဆုံးပြီးတော့150ကျော်ဒဏ်ရာရခဲ့တယ်လို့ကာဇာဒေသကျန်းမာရေးဌာနကပြောပါတယ်။ပထမတိုက်ခိုက်မှုကတော့ကာဇာအလယ်ပိုင်းအယ်နုဇီရတ်ဒုက္ခသည်စခန်းကအခုညီဝေပေးနေတဲ့နေရာပေါ်လေကြောင်းနဲ့တိုက်ခိုက်ခံရတာဖြစ်ပြီးတော့ရှစ်ယောက်သေဆုံးခဲ့ပါတယ်ဒုတိယတိုက်ခိုက်မှုမှာတော့ဂါဇာမြောက်ပိုင်းကထောက်ပံ့ရေးပစ္စည်းတွေတည်လာတဲ့ကုန်တင်ကားကိုစောင့်နေတဲ့လူအုပ်ကြီးကိုအစ္စရေးတပ်တွေပစ်ခတ်မှုကြောင့်21ယောက်ထက်မနည်းသေဆုံးပြီးတော့150ကျော်ဒဏ်ရာရခဲ့ပါတယ်ဂါဇာမြောက်ပိုင်းမှာလူသားချင်းစာနာတဲ့အကူအညီတွေစောင့်နေတဲ့အရက်သားတွေကိုလက်နက်ကင်ပါလက်စတိုင်းတွေကပစ်ခတ်ခဲ့တာပါလို့အစ္စရေးစစ်တပ်ကတော့ဒီကနေ့ပြောကြားပြီးတော့ဟားမတ်တို့ထိန်းချုပ်ထားတဲ့ဂါဇာကျန်းမာရေးဌာနရဲ့ဆွတ်ဆွဲချက်ကိုညှင်း င်းဆန်ပါတယ်ကြာသာပရင်းတွေကကုန်ကားတွေရောက်လာမှကိုစောင့်နေတဲ့သူတွေကိုလက်နက်ကိုင်ပါလက်စတိုင်းတွေကစပြီးတော့ပစ်ခတ်ခဲ့တယ်လို့ကားတွေရောက်လာတဲ့အချိန်မှာတဲ့ပစ္စည်းတွေကိုလူရဲယူတဲ့သူတွေကိုဆက်ပြီးတော့ပစ်ခတ်ခဲ့တယ်လို့အစ္စရေးစစ်တပ်ကဒီကနေ့တောက်ကြနေမှာကြေညာချက်ထုတ်ပါတယ်ဟာမတ်စစ်သွေးကြတွေပေါ်စစ်စင်နေတဲ့အစ္စရေးအနေနဲ့ပါလက်စတိုင်းအရက်သားတွေမထိခိုက်အောင်လို့ပထမဦးစားပေးလုပ်ရမယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအက်ထော်နီဘလင်ကန်ပြောခဲ့ပြီးတဲ့ရက်ပိုင်းမှာပဲအခုလိုမျိုးအဖြစ်အပျက်တွေဖြစ်ပွားနေတာဖြစ်ပါတယ်ရှင်
ပါလက်စတိုင်းဒုက္ခသည်များဆိုင်ရာအကူအညီပေးရေးကုလသမဂ္ဂအေဂျင်စီ UNRWA အတွက်ကိုဒီလုပ်ငန်းတွေမှာ30ဖို့ဩစတြေးလျအစိုးရကရန်ပုံငွေတွေပြန်ပေးတော့မယ်လို့ကြေညာပါတယ်အကူအညီတွေပေးဝေတဲ့လုပ်ငန်းတွေမှာလုတ်ကိုင်းနေတဲ့ဝန်ထမ်းတွေပန်းမလိုက်ကြောင်းနဲ့ယုံကြည်စိတ်ချရသူတွေဖြစ်တဲ့အကြောင်းအာမခံချက်ပါတယ်အကူအညီပေးရေးသဘောတူညီချက်ကိုလည်းဩစတြေးလျအစိုးရကလက်ဆတ်တက်နေပြီလို့နိုင်ငံခြားရေးဝန်ကြီးဘန်နေဝန်းကဒီကနေ့တောက်ချာနေမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်
The best available current advice from agencies and the Australian government lawyers is that UNRWA is not a terrorist.
Australia Soya Shinire ne Tatsaya Agency re UNRWA ye ga ni bi lo di UNRWA apwe ha ajan phe phwe si ma hou bu lo let shi a phit song ajan pyu jet dwe aya yo let shi shi ni pi da tabor tu ni jet dwe ne naw tha a ma khan jet dwe ga Australia khon than pi du re ye ngwe re ko alaha ta ma phit sei nai mu so re ajan pyu jet dwe chaung ma Australia Soya ga pyan le thauk pat me lo di naingan cha ye win ji ga pyo cha twa da ba အစ္စရေးမျိုးတွေရဲ့ဟာမတ်စစ်သွေးကြွတွေ2023အောက်တိုဘာ9ရက်တုန်းကဝင်ရောက်တိုက်ခိုက်မှုတွေမှာအန်ရာဝန်ထမ်းတချို့ပါဝင်ခဲ့တယ်လို့ဆိုပြီးတော့အစ္စရေးဘက်ကဆွဆွဲခဲ့တာကြောင့်ဩစတြေးလျနဲ့အမေရိကန်အပါအဝင်နိုင်ငံပေါင်းတဒါဇင်ကျော်ကဂါဇာအတွက်အကူအညီစုစုပေါင်းဒေါ်လာတန်450နီးပါးအကူအညီထောက်ပံ့မှုတွေကိုရပ်ဆိုင်းခဲ့ကြတာပါဩစတြေးလျကတော့ဒီဂါဇာဒေသကပြည်သူတွေအလိုမင်းလိုအပ်တဲ့အကူအညီတွေပြန်ပေးဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်ဂါဇာကမ်းမြောင်ဒေသတွေကပါလက်စတိုင်းအရသားတွေအတွက်ဂျော်ဒန်နဲ့ UAE နိုင်ငံတွေအကူအညီပေးတဲ့နေရာမှာဩစတြေးလျနိုင်ငံကအကူအညီပံ့ပိုးသွားမယ်လို့ဒီနိုင်ငံသားရေးဝန်ကြီးဘန်နီဝေါန်းကပြောပါရယ်။လေးလံတဲ့အကူအညီပစ္စည်းတွေလေးချောင်းကချပေးနိုင်အောင်အထူးစီမံထားတဲ့လေဒီ140ထက်မနည်းကိုလည်းဩစတြေးလျလီဒါကဂျော်ဒန်နဲ့ UAE နိုင်ငံတွေကိုပေးသွားပါမယ်လို့ကြေညာပါရယ်။အစ္စရေးတို့ပိတ်ဆို့ထားတဲ့ဂါဇာဒေသတွေကပါလက်စတိုင်းပြည်သူတွေအတွက်လူသားချင်းစာနာတဲ့အကူအညီတွေကိုဂျော်ဒန်လေတပ်လေယာဉ်တွေနဲ့ကျဲချပေးနေတာဖြစ်ပါရယ်ရှင်။
စီးရဲအကူအညီတွေလိုအပ်နေတဲ့ယူကရိန်းနဲ့အတူသွေးစည်းညီညွတ်မှုကိုပြသနိုင်မှုအတွက်အကူအညီတွေပေးနိုင်ရေးဆွေးနွေးဖို့ဒေသတွင်းဂျာမနီပြင်သစ်နဲ့ပိုလန်နိုင်ငံကခေါင်းဆောင်နေဒီကနေ့ဂျာမနီနိုင်ငံဘာလီမြို့မှာတွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်ရုရှားမှာတော့သမ္မတဗလာဒီမီယာပူတင်နဲ့ဆက်အာဏာဆက်ရဖို့တေချာနေတဲ့ရွေးကောက်ပွဲတွေကျင်းပနေချိန်မှာယူကရိန်းအရေးဥရောပခေါင်းဆောင်၃ဦးအခုလိုတွေ့ဆုံဆွေးနွေးတာဖြစ်ပါတယ်ဝိုင်မာထရိုင်ဂယ်လို့ခေါ်တဲ့ဥရောပရဲ့အဓိကအင်အားကြီးသုံးနိုင်ငံရဲ့မဟာမိတ်ထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့အတွက်ဂျာမနီကိုရောက်နေတဲ့ပြင်သစ်သမ္မတအီမာနွေလ်မက်ခရွန်နဲ့ပိုလန်ဝန်ကြီးချုပ်ဒေါ်နယ်ထက်တိုကိုအင်ရှင်ဂျာမနီဝန်ကြီးချုပ်အိုလက်ဖ်ရှိုလစ်ကကြိုဆိုခဲ့တာဖြစ်ပါတယ်။အရင်တုန်းကပိုလန်အမျိုးသားရေးဝါဒီအစိုးရလက်ထက်မှာတော့မဟာမိတ်နိုင်ငံတွေနဲ့ဆက်ဆံရေးမပြေလည်ခဲ့ပြီးတဲ့နောက်မှာဒီနိုင်ငံတွေကြားမှာဆက်ဆံရေးပြန်ပြီးတော့ကောင်းအောင်တည်ဆောက်နေဖို့စူးစမ်းနေကြတာလည်းဖြစ်ပါတယ်။ဒီလိုမျိုးအနောက်ဥရောပနိုင်ငံတွေကစီးရဲအကူအညီတွေရဖို့ကိုလည်းယူကရိန်းကမျှော်လင့်နေတာပါ။ယူကရိန်းထက်အင်အားပိုကြီးပြီးတော့ပိုကောင်းတဲ့ရုရှားစစ်တပ်ကယူကရိန်းစစ်မျက်နှာပြင်တွေကတော်တော်များများမှာအင်အားတိုးမြင့်ပြီးတော့တိုက်ခိုက်လာနေတာကိုခုခံမှုအတွက်ယူကရိန်းအနေနဲ့ခက်ခက်ခဲခဲစူးစမ်းနေရချိန်မှာပဲ EU ရောဘတ်တမရကကယူကရိန်းအတွက်အမြောက်ကြီးတန်တန်းထုတ်လုပ်ပေးမယ့်အစီအစဉ်ကလည်းအပြည့်အဝမထုတ်လုပ်နိုင်သေးသလိုအမေရိကန်တို့ရဲ့အကူအညီကလည်းသူ့နိုင်ငံတွင်လက်တလောနိုင်ငံရေးသဘောထားကွဲလွန်မှုတွေကြောင့်ကြံ့ကြာနေတာဖြစ်ပါတယ်ရှင်
ဗီယိုအမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာမလာ15ရဲ့တာချာနေညဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြောကြညာပေးပါမယ်ရှင်တောင်ကိုရီးယားနိုင်ငံဆိုးမြို့တော်မှာကျင်းပမဲ့ဒီမိုကရေစီထိပ်သီးညီလာခံကိုအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်တက်ရောက်မှာဖြစ်ပါတယ်။မလ18ရက်နေ့ကနေ20ရက်နေ့အထိကျင်းပမဲ့ဒီ3ချိန်မြောက်ဒီမိုကရေစီညီလာခံမှာစီးပွားရေးလုပ်ငန်းတွေကိုပြစ်မှတ်ထားတိုက်ခိုက်တဲ့ computer spyware တွေကိုတိုက်ဖျက်နိုင်ဖို့ဘလို့မူဝါဒဥပဒေတွေချမှတ်ဆောင်ရွက်နေတယ်လဲဆိုတာအမေရိကန်ကအဓိကထားဆွေးနွေးမယ်လို့အမေရိကန်နိုင်ငံသားရေးဌာနကထုတ်ပြန်ထားပါတယ်။ဒီညီလာခံကိုအစိုးရတွေလူမှုအခြေပြုအဖွဲ့အစည်းတွေဒီမိုကရေစီအုပ်ချုပ်မှုခိုင်မာအောင်ကြိုးပမ်းနေတဲ့အဖွဲ့တွေလူခွင့်ရေးအတွက်ဆောင်ရွက်နေတဲ့အဖွဲ့တွေနဲ့အာဂတိလိုက်စားမှုတိုက်ဖျက်ရေးကြိုးပမ်းဆောင်ရွက်နေကြတဲ့အဖွဲ့အစည်းတွေကခေါင်းဆောင်ယာနဲ့ချီတက်ရောက်ကြမှာဖြစ်ပါတယ်။ဒ တောင်ကိုရီးယားခီးစဉ်အတွင်းတောင်ကိုရီးယားနိုင်ငံသား၏ဝင်ကြီးအပါအဝင်အစိုးရခေါင်းဆောင်တွေနဲ့တွေ့ဆုံမယ်လို့လည်းဒီနိုင်ငံသား၏ဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဝင်ကြီးဘလင်ကင်ဟာတောင်ကိုရီးယားနိုင်ငံကနေဖိလစ်ပိုင်နိုင်ငံမနီလာမြို့တော်ကိုခရီးဆက်မှာဖြစ်ပါတယ်။မနီလာမြို့တော်မှာတော့ဖိလစ်ပိုင်သမ္မတဖာဒီနန်မာကော့စ်ဂျူနီယာနဲ့တွေ့တဲ့အခါမှာအမေရိကန်ဖိလစ်ပိုင်နှစ်နိုင်ငံပူးပေါင်းဆောင်ရွက်နေတဲ့ကိစ္စတွေအပြင်အာရှဒေသငြိမ်းချမ်းတည်ငြိမ်ရေးလူ့ခွင့်ရေးနဲ့ဒီမိုကရေစီကိစ္စတွေအပါအဝင်စီးပွားရေးကျန်းမာရေးတန်ရှင်းလောင်စာကိစ္စတွေကိုဆွေးနွေးမယ်လို့ဒီအမေရိကန်နိုင်ငံရဲ့ဌာနရဲ့ထုတ်ပြန်ချက်မှာပြောကြားထားပါတယ်ရှင်
။တောင်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုတို့ပူးပေါင်းပြီးတော့လေကြောင်းစီးရေးလေ့ကျင့်မှုတွေကိုဒီသတင်းပတ်ထဲမှာပဲကျင်းပခဲ့ပါတယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ပြောဆိုလိုက်ပါတယ်မတ်လ17ရက်နေ့ကနေဒီကနေ့မတ်လ15ရက်နေ့အထိကျင်းပတဲ့5ရက်တာပူးတွဲလေ့ကျင့်မှုမှာတော့တောင်ကိုရီးယားဘက်က F-35A တိုက်လေယာဉ်နဲ့အမေရိကန်ရဲ့ USA Tam နဲ့ USF-16 တိုက်လေယာဉ်တွေအပါအဝင်ဂျက်တိုက်လေယာဉ်အစင်း40ပါဝင်ပါတယ်ဒီလေကြောင်းစီးရေးလေ့ကျင့်မှုဟာတောင်ကိုရီးယားနဲ့အမေရိကန်တပ်ဖွဲ့တွေပူးပေါင်းပြီးတော့နှစ်စဉ်ကျင်းပတဲ့ Freedom Shield လွတ်လပ်ချင်းဒိုင်ပူးရဲစီးရေးလေ့ကျင့်မှုရဲ့တစိတ်တပိုင်းလည်းဖြစ်ပါတယ်။ရန်သူဘက်ကတိုက်ခိုက်လာတဲ့ပဲ့ထိန်ဒုံးကြီးတွေနဲ့တခြားတိုက်ခိုက်မှုတွေကိုကြားဖြတ်ဟန်တာတိုက်ခိုက်နိုင်စွမ်းရည်တိုးမြင့်မှုရည်ရွယ်ပြီးတော့အခုလိုလေကြောင်းလေ့ကျင့်ကြတာပါ။မနေ့ကမြေပြင်စီးရေးလေ့ကျင့်မှုတွေမှာလည်းတောင်ကိုရီးယားတပ်ဖွဲ့ဝင်300ကျော်နဲ့တောင်ကိုရီးယားတင့်ကား20ကျော်ပါဝင်ပြီးတော့ပြစ်မှတ်ပေါင်းယာနဲ့ချီကိုကြီးအစ်စ်တွေတုံးပြီးတော့ပြစ်ခတ်လေ့ကျင့်ခဲ့ပါတယ်။အခုလိုမျိုးကျင်းပခဲ့တဲ့တောင်ကိုရီးယားနဲ့အမေရိကန်တို့ရဲ့ပူးတွဲစစ်လေးလေ့ကျင့်မှုတွေနဲ့ပတ်သက်လို့မြောက်ကိုရီးယားဘက်ကတော့သူ့နိုင်ငံကိုကျူးကျော်တိုက်ခိုက်ဖို့ရည်ရွယ်လုပ်နေတာဆိုပြီးတော့ကန့်ကွက်ထားပါတယ်ရှင်။
ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုဒီဘင်္ဂလားဒေ့ရှ်လူမှုအသိုင်းအဝိုင်းတွေမှာတသားတဲ့ဖြစ်အောင်လို့ပြုလုပ်နိုင်ရေးအဆိုပြုချက်တွေကိုဒီနိုင်ငံသားရဲ့ဝန်ကြီးမာဆုဘင်မိုမန်ကပယ်ချခဲ့ပါတယ်။ဒုက္ခသည်တွေနေရပ်ကိုသူ့သဘောနဲ့သူပြန်နိုင်ရေးအတွက်ကုလသမဂ္ဂဒုက္ခသည်များအေဂျင်စီ UNHCR ရွှေပြောင်းချေချသူများဆိုင်ရာနိုင်ငံတကာအဖွဲ့ CIOM လို့လူသားချင်းစာနာမှုအကူအညီပေးနေကြတဲ့အဖွဲ့အားလုံးအနေနဲ့ကူညီပေးဖို့အတွက်ကိုလည်းနိုင်ငံသားရဲ့ဝန်ကြီးမိုမန်ကပန်ကြားပါတယ်။ရေရှည်ဖြစ်တဲ့ရိုဟင်ဂျာအရေးအတွက်အပြေရှားနိုင်ရေးကိုလည်းဘင်္ဂလားဒေ့ရှ်အစိုးရကတန်ဋိဌာန်ချဆောင်ရွက်နေပါတယ်လို့ဆိုပါတယ်။ရိုဟင်ဂျာအရေးပူပေါင်းဖြေရှင်းမဲ့အစီအစဉ်တွေအကြောင်းဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပတဲ့ဆွေးနွေးပွဲအတွင်းမှာဒီဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးကအခုလိုပြောကြားသွားတာဖြစ်ပါတယ်။ရိုဟင်ဂျာပြဿနာဖြေရှင်းရေး2024ခုနှစ်အတွက်အစီအစဉ်တွေကိုဘင်္ဂလားဒေ့ရှ်အစိုးရကတင်ပြထားပါတယ်။ရိုဟင်ဂျာလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်လူမှုအသိုက်အဝိုင်းနဲ့စုစုပေါင်းလူဦးရေ 1.35 သန်းအတွက်ကိုလည်းဒေါ်လာ852သန်းကျော်ရန်ပုံငွေတောင်းဆိုထားပါတယ်ရှင်။
2030ခုနှစ်ကမ္ဘာဖလားဘောလုံးပွဲတွေလက်ခံကျင်းပနိုင်ရေးအတွက်ဖီဘာကမ္ဘာဘောလုံးအဖွဲ့ချုပ်ကကိုယ်စားလှယ်တွေကမနေ့တော့ကပါရာဂွေးနိုင်ငံကိုတွားရောက်ပြီးတော့ပါရာဂွေးသမ္မတစန်တီရာဂိုပီညွန်နဲ့အစိုးရခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးပါတယ်။2030ခုနှစ်ကမ္ဘာဖလားဘောလုံးပြိုင်ပွဲကိုစပိန်ပေါ်တူဂီနဲ့မော်ရိုကိုနိုင်ငံသုံးနိုင်ငံပူးတွဲပြီးတော့ကျင်းပဖို့ရှိပါတယ်။ပါရာဂွေးအာဂျင်တီးနားနဲ့ဥရုဂွေးနိုင်ငံတွေကတော့သူတို့နိုင်ငံအသင်းအနေနဲ့ကစားတဲ့ဖွင့်ပွဲတွေကိုအင်ရှင်ဖြစ်ကျင်းပပါလိမ့်မယ်။ဒါကြောင့်မို့လို့2030ခုနှစ်မှာတော့ကမ္ဘာတိုက်ကြီး၃တိုက်ကနိုင်ငံပေါင်း၆နိုင်ငံမှာကမ္ဘာဖလားဘောလုံးပွဲကိုကျင်းပဖို့စီစဉ်ထားတာဖြစ်ပါတယ်။လာမယ့်2026ခုနှစ်ကမ္ဘာဖလားဘောလုံးပြိုင်ပွဲကိုတော့အမေရိကန်ပြည်ထောင်စုကနေဒါနဲ့မက္ကဆီကို၃နိုင်ငံအင်ရှင်ဖြစ်ပူးရဲကျင်းပမှာဖြစ်ပါတယ်ရှင်။ဇွန်လ17ရက်နေ့မှာတော့မက္ကဆီကိုနိုင်ငံမှာစတင်ဖွင့်လှစ်မှာဖြစ်ပြီးတော့ final ပွဲကိုတော့အမေရိကန်ပြည်ထောင်စုနယူးယောက်မြို့နီးကနယူးဂျာစီအားကစားကွင်းမှာဇူလိုင်လ19ရက်နေ့မှာကျင်းပမှာဖြစ်ပါတယ်ရှင်ထိတ်တန့်ရောက်သတင်းတွေကိုမဆုမျက်မွန်နဲ့အတူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်အရင်ဆုံးတော့ကချင်ပြည်နယ်လိုင်ဇာအနီးကဘွားရဲဘုံစခန်းကို KIA နဲ့ပူးပေါင်းတပ်တွေဒီကနေ့နေ့ကင်းပိုင်းမှာတိမ့်ပိုက်လိုက်နိုင်တဲ့သတင်းကိုတင်ပြပေးကြပါမယ်ကချင်ပြည်နယ်ဝိုင်းမော်မြို့က KIA ဌာနချုပ်လိုင်ဇာအနီးမှာရှိတဲ့ဘွမ်ရဲဘုံတပ်စခန်းကိုဒီကနေ့နေ့ကင်းပိုင်းမှာသိမ်းယူလိုက်ပြီးတော့ဘွမ်ရဲဘုံစခန်းနဲ့လိုင်ဇာပတ်ဝန်းကျင်ကိုစစ်ကောင်စီဘက်ကလေကြောင်းကနေအဆက်မပြတ်တိုက်ခိုက်နေပါတယ်လို့ KIA ကသတင်းထုတ်ပြန်ပါတယ်။တစ်ချိန်တည်းမှာပဲဆွန်ဘရဘုံမြို့ရဲ့အခြေစိုက်စစ်ကောင်စီရဲ့ခလာရ46တပ်ရင်းကိုလည်း KIA နဲ့ပူးပေါင်းတပ်တွေကဝင်ရောက်တိုက်ခိုက်နေတယ်လို့စစ်ကောင်စီဘက်ကလေကြောင်းကနေအပြင်းထန်ပြန်ပြီးတော့ခုခံတိုက်ခိုက်နေပါတယ်။ကချင်ပြည်နယ်ဘက်ကစစ်ရေးအခြေအနေရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင်
။ KIA ဌာနချုပ်လိုင်ဇာအနီးရှိဘွန်ရဲဘွန်တပ်စခန်းကိုဒီလ9ရက်နေ့မြစ်ကြီးနားဗမော်လမ်းတစ်လျှောက်စစ်စင်ရေးစတင်ကြတဲ့ကတိုက်ခိုက်ခဲ့တာမှာဒီလ23ရက်နေ့မှာတော့တိုက်ပွဲတွေပုံမှုပြင်းထန်ခဲ့ပါတယ်။ ဒီကနေ့မလ15ရက်နေ့မှာတော့ဘွန်ရဲတောင်တပ်စခန်းကို KIA တပ်တွေကဝင်ရောက်ရှင်းလင်းခဲ့ပြီးစစ်ကောင်စီကလည်းတနေ့လုံးနီးပါးလေကြောင်းကနေတုံ့ပြန်တိုက်ခိုက်ခဲ့ကြောင်း KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကပြောပါတယ
်လေကြောင်းကတော့ဒီမနေ့ကနေခုတက်ကြည့်တိုက်နေတုံ့ပြန်ပါတယ်ဆက်တိုက်ဘုံချင်းပါတယ်ဒါလည်းစပတ်ဝန်းကျင်ပါဘုံရဲတို့ပေါ့နော်အဲ့ဒါပတ်ဝန်းကျင်ပါအမေဟိုဘုံမဲ့တပ်စခန်းကိုတော့ဝန်တော့ဝန်ရှင်းနေပြီ။ဒါပေမဲ့အသေးစိတ်အပြည့်စုံဆုံးကတော့အခုမရသေးဘူး။ဝန်တော့ဝန်ရှင်းနေပါပြီ
။ပွန်ရဲပံအနီးကကာကင်းစခန်းတွေကိုတော့ပြီးခဲ့တဲ့အပတ်ခရဲကတင်းယူထားခဲ့ပြီးဖြစ်ပါတယ်။လိုင်ဇာအနီးတိုက်ပွဲပြင်းထန်နေချိန်မှာပဲကချင်းပြည်နယ်မြောက်ပိုင်းဆွန်ပရဗန်မြို့မှာလည်းတိုက်ပွဲပြင်းထန်နေကြောင်းဘုံမူကြီးနော်ဘူးကဆက်ပြောပါတယ
်။ဟုတ်ကဲ့နေရချိပါပြီခင်ဗျ။အဲ့ဒါမဆွန်ပရဗန်ပြောမှာဟုတ်ကဲ့နေရတင်းနေတဲ့ဆွန်နေရကြည့်ပါဦး။အဲ့ဒီမှာလေလေကြောင်းလာပြီးမှပြစ်နေတဲ့သူလေကြောင်းနဲ့အမေကဝေးပြီးမှပြစ်နေတယ်လို့ပြောကြတာ။အဲ့လိုတရင်ပေးလာတာတော့ရှိပါတယ်။ဒီဘူတောင်းမှာတော့ဒီဒေတာမအားလုံးကိုထိန်းချုပ်တဲ့ဒီဒက်စခန်းဖြစ်နေတာကအရေးကြီးပါတယ
်။ဆွန်ပရဗန်မြို့ကခန့်လိုက်ရ46တက်စခန်းကို KIA ပူပေါင်းတပ်တွေကကြာတာပရင်းနေ့နေ့ကင်း12နာရီကျော်လောက်ကဝင်ရောက်တိုက်ခိုက်တာဖြစ်ပြီးမနေ့ညနေပိုင်းကနေဒီကနေ့အထိလေကြောင်းကတိုက်ခိုက်နေတာပါဒေသခံတအူးကတော့လက်ရှိတိုက်ပွဲအခြေအနေကိုအခုလိုပြောပါတယ
်ဒီက12နာရီကျော်ပေါ့နော်အဲ့ကနေစပြီးမှတပ်ပွဲကြည့်တော့ဦးကျေနေ့လေးပနေကုန်ဦးကျေခုတိပဲအေးသူတော်ဘုံမြို့ကတောင်ချစ်အေးခန်းကြီးဟုတ်တယ်ဒီမနေ့ကလေညနေပိုင်းမှာဟိုကျက်ဖတ်တာနဲ့မကြီးနဲ့ကုန်းလာကြတော့ရှိတယ်ပြင်ပြနေမနေ့ကုန်းနိုင်ကနေ7နိုင်ကြီးပေါ့နော်အဲ7ကျင်း7ကျင်းခောက်ပြီးမှဘုံကျေရှိတယ်ဆိုတာသူတော်ဘုံမျိုးကဒီကူကြီးကြတော့အကုန်လုံးပြစ်ချောင်းကုန်ပြီးပေါ့အာသူတို့ကဟိုသူတော်ဘုံအောက်ပြပေါ့နော်ဟိုစူးយ៉ាងဒီခဒရန်យ៉ាងဘက်ဘက်မှာပြစ်ချောင်းတော့ကျန်
ဒီလ9ရက်နေ့ကဆွမ်ပရဗန်မြို့နယ်မှာမလိရန်အနီးကစစ်ကောင်စီတပ်စခန်းကို KIA နဲ့ပူးပေါင်းတပ်တွေကတိုက်ခိုက်သိမ်းပိုက်ခဲ့ပါတယ်။ဒေတာရင်းသတင်းမီဒီယာတွေကတော့ဆွမ်ပရဗန်ရဲစခန်းကစခန်းမှုနဲ့ရဲတပ်ဖွဲ့ဝင်73ဦးလက်နက်ချကြောင်းဖော်ပြပေမဲ့ဗိုလ်မှူးကြီးနော်ဘူးကတော့အတည်ပြုချက်မပေးခဲ့ပါဘူး။ဒီလ9ရက်နေ့ကစတင်ပြီးမြစ်ကြီးနားဗမော်လမ်းတကြောကစစ်ကောင်စီတပ်စခန်းတွေကို KIA ကတိုက်ခိုက်ခဲ့တာမှာစခန်းကြီးစခန်းငယ်စုစုပေါင်း20ကျော်သိမ်းပိုက်ထားပြီးဖြစ်ကြောင်းနဲ့ဌာနချုပ်လိုင်ဇာအနီးကခရအပါဝင်ဘွမ်ပြွန်ဘွမ်ကဆန်ဘွမ်စတဲ့အရေးပါတဲ့တပ်စခန်းတွေပါဝင်ကြောင်း KIA ကသတင်းထုတ်ပြန်ထားပါတယ်ကချင်ပြည်နယ်အတွင်းကတိုက်ပွဲတွေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမတွေ့ရသေးပါဘူးခင်ဗျာ
ဒါကတော့လိုင်ဇာအနီးဘွမ်ရဲဘုံစခန်းကို KIA နဲ့ပူးပေါင်းတပ်တွေဒီကနေ့နေ့ကင်းပိုင်းသိမ်းပိုက်လိုက်နိုင်တဲ့နောက်ဆုံးကချင်ဘက်ကစစ်ရေးအခြေအနေကိုကိုဇော်ဝင်းလိုင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မုံရွာတက်ကဲချင်းဘက်မှာစစ်ကောင်စီဘက်ကနေမိရှို့တဲ့အတွက်အရက်သားတိုက်ဆုံမှုရှိတဲ့သတင်းကိုတင်ပြပေးကြပါမယ်။စကိုင်းတိုင်းမုံရွာမြို့နယ်တက်ကဲချင်းကျေးရွာကလူနေအိမ်တွေမိရှို့ခံရပြီးတော့ပိတ်မိနေတဲ့ပြည်သူတချို့ဖမ်းဆီးခံရတယ်လို့ဒေသခံတွေနဲ့တော်လှန်ရေးရဲဘော်တွေကပြောပါတယ်။မနေ့တုန်းကလည်းလူနေအိမ်တွေနဲ့အတူမိရှို့ခံထားရတဲ့အလောင်းတွေကိုတွေ့ရှိပါတယ်လို့ပြောပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့မက်မြတစင်အောင်ပြောပြပေးပါမယ်ရှင်။
မုံရွာမြို့နယ်တက်ကဲချင်းကြီးရွာကိုမတ်လ14ရက်မနေ့ညနေပိုင်းမှာစစ်ကောင်စီတပ်ဖွဲ့တွေကအင်စည်းကားတွေနဲ့ရောက်လာပြီးရုတ်တရက်စစ်ကြောင်းထိုးလူနေအိမ်တွေကိုမိရှုခဲ့တယ်လို့ဒေသခံတော်လှန်ရေးဘော်တူကပြောပါတယ်
။မင်းရဲ့ပြည်ကိုဟိုလိုကားနဲ့ဝင်ပြီးတော့အင်စည်းကားတွေနဲ့ဝင်ပြီးတော့အဲ့လိုနောက်ကစစ်ကြောင်းနောက်ကလိုက်လာတာပေါ့။အဲ့လိုဝင်ပြီးတော့ရှုသွားတယ်ကြဟုတ်။ဒီတော့လည်းနေရာတော့ကျွန်တော်တို့ဒီဟိုဘာပေါ့ဟွာကိုနဲ့တပတ်ရရွာလေးတွေတွားပြီးတော့ဟိုလိုချောင်းနေကြရတာပေါ့ဗျာ။
ရွာတွေကဒီတကန်နေ900ဝန်းကျင်မိတဲ့ပါသွားပြီးမိရှုခံထားရတဲ့လူတွေအလောင်းတချို့တွေ့ရတယ်လို့လည်းပြောပါရယ်စစ်ကောင်စီတပ်ဖွဲ့တွေကတော့မိရှုပြီးအင်စည်းကားတွေနဲ့ပြန်ထွက်သွားတယ်လို့ပြောပါရယ
်ဓာတ်ပေါ်ကြီးတော့တွေ့ရတယ်လို့ပြောရကြဒါပေမဲ့ကျွန်တော်တို့ကတော့အဲဟွာအတိအကျတော့ကျွန်တော်မသိဘူးဗျဒါပေမဲ့ဟွာတချို့ကလည်း၄ဦးတချို့ကလည်း5ဦးလို့ပြောတယ်ဗျဓာတ်ပေါ်ကြီးကတော့ဟုတ်အတိအကျကိုကြာကျွန်တော်တို့ကဟိုမျက်မြင်မဟုတ်တော့ကြတော့ကျွန်တော်တို့ကဟိုလူများပြဟိုတစင်ငါတစင်နာပဲတည်ကြပဲဖြစ်တဲ့အတွက်လေအဲကြောင့်ဟိုအပီပြပြောသူကြာခတ်တယ်လို့ပြောတာ
ရွာမိရှုခံရတဲ့ချိန်မှာဒေသခံတွေဘေးလွယထွက်ပြေးခဲ့ပြီးတော့ခက်လန်းလန်းကနေပြီးတော့ရွာခြေနေကိုစောင့်ကြည့်နေကြတာပါမပြေးနိုင်မဲပိတ်မိနေခဲ့တဲ့ဒေသခံတရာဝန်းကျင်ရှိပြီးဒီတွေကတချို့ကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့ပြောပါတယ
်ခုကတော့ဟိုစစ်ကြောတော့ပြန်ခောက်သွားပြီဟိုပြည်သူတွေကတော့ဟိုတတိယဆုံးရောက်လာတာဟာလေးတော့အဲသွားကြဟိုလုံးကြဟိုတိုင်ကြပေါ့မိငိမ့်တဲ့ကြော်ကြီးအဲ့လိုမျိုးတွေရှိပါလေကြောင်
မိဘတင်ပြည်သူတွေအတွက်လက်တလုံးမှာစားတောက်ရေးအပါဝင်အကူအညီတွေလည်းလိုအပ်နေပါတယ်။တက်ကဲချင်းကြီးရွာကဒေသခံ40ဝန်းကျင်ကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့လည်းသိရပါတယ်။စစ်ကောင်စီတပ်ဖွဲ့တွေကတော့နောက်ထပ်ကြီးရွာတွေစီစစ်ကြောင်းထိုးဝင်ရောက်နေတယ်လို့မြို့ပေါ်လှုပ်ရှားမှုတွေလည်းရှိတယ်လို့ဒေသခံတွေကပြောပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကသတင်းတစုံတရာထုတ်ပြန်တာတော့မရှိသေးပါဘူးရှင်။
ဒါကတော့စကိုင်းတိုင်းမုံရွာမြို့နယ်တက်ကဲချင်းကျေးရွာဘက်မှာလူနေအိမ်တွေမိရှုခံရပြီးတော့ပိတ်မိသူတချို့ဖမ်းဆီးခံရတဲ့အခြေအနေမမျှတစင်အောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မန္တလေးတိုင်းမြင်းကြံဘက်မှာစစ်ကောင်စီနယ်မြေရှင်းလင်းမှုအတွင်းမှာအရက်သား9ဦးထပ်မံတေဆုံးတဲ့သတင်းကိုတင်ပြပေးကြပါမယ်။မန္တလေးတိုင်းမြင်းကြံမြို့အတွင်းကကျေးရွာတွေမှာစစ်ကောင်စီတပ်ရဲ့နယ်မြေရှင်းလင်းမှုတွေအတွင်းမှာမိရှုခံရပြီးတော့အရက်သား9ဦးထပ်မံတပ်ဖြတ်ခံခဲ့ရပါတယ်။ဒီလိုမျိုးအရက်သားတွေတပ်ဖြတ်ခံရပြီးတော့နေအိမ်တွေမိရှုခံရတဲ့အတွက်ဒေသခံပြည်သူတွေကြားမှာစိုးရိမ်မှုတွေထွက်ပေါ်နေပြီးတော့နေရက်ကိုမပြောင်းရဲကြပဲဖြစ်နေပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုရန်နိုင်ကတင်ပြပေးထားပါတယ်ရှင်။
စစ်တပ်ဟာမန္တလေးတိုင်းမြင်းကြံမြို့နယ်ထဲမှာမတ်လ17ရက်နေ့ကနေ14ရက်နေ့အထိနယ်မြေရှင်းလင်းရေးတွေလုပ်ခဲ့တာပါ။အဲ့လိုလှုပ်ဆောင်မှုအတွင်းမြို့ရှိဘက်10မိုင်ခန့်အကွာကျေးရွာတွေကနေအိမ်တွေကိုမိရှို့တာတွေအပြင်ရသား9ဦးထပ်မနည်းလဲတပ်ဖြတ်ခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။မတ်လ17ရက်မနက်ပိုင်းမြင်းကြံနွားကူအိုင်လမ်းပိုင်းမှာစစ်တပ်ကတိုက်ခိုက်ခံရပြီးတဲ့နောက်ညနေပိုင်းမှာစစ်တပ်ဟာကျေးရွာတွေရှိတဲ့ဘက်ကိုနယ်မြေရှင်းလင်းရေးတွေလှုပ်လာတာလည်းဖြစ်ပါတယ်။နေနေမိရှုခံရပြီးရက်သားတွေတက်ဖြတ်ခံရတဲ့အခြေအနေနဲ့ပတ်သက်လို့မြင်းညာလူလူလှုပ်ရှားမှုကော်မတီတာဝန်ရှိသူတဦးကအခုလိုပြောပြပါဗျ
။ဒီညမျိုးညမျိုးတို့မှာငါရောဆိုတော့တပူကြီးမျိုးတွေမှာတူပါ၆ညမိရှုခံ။ဦးကတူဝါလူချင်းလူချင်းတူပါဒီဦးကလည်းမင်းအဲ့တော့ဦးကတော့ဒီလူလောင်နေတဲ့ဟိုယူခံရတဲ့လူတွေပေါ်သွားတယ်ပေါ်လာတော့ခုနကဦးရောအတက်ကလည်းဦးရောကဒီကချောင်းဦးချောင်းဦးပေါ့နော်ချောင်းဦးဒီအတက်ကလည်းရတယ်ပေါ့နော်ဒီဦးရောကတော့ဒီစီကြောင်းနဲ့ဒီပေါင်းကောတာဖြစ်တော့ဒီဦးရောကပြန်ဆိုရောဒီပြန်ပြန်ဆိုရောပေါ်ရတော့လာပေါ့နော်အဲတော့လာမှာလေအဲအရောက်ခုနမှာလေအဲတော့ဦးဒီကဘူတာတော့ဒီပြစ်တပ်ပြောဟိုပါချေဒီပေါ့နော်အော်အလုံးပေါင်းကဦးအတက်ကလည်း
မိရှုခံရတဲ့ကျေးရွာတွေဟာမြင်းညံမျိုးရဲ့အရှေ့မြောက်ဘက်မှာရှိတဲ့မကြီးစုပြိုးကံစိတ်ကုန်းတင်မြွန်းကံဆွယ်စတဲ့ကျေးရွာတွေဖြစ်ပြီးနေအိမ်ရှိရာနီးပါးမီးလောင်ကျွမ်းခဲ့တယ်လို့ဒေသခံတွေကပြောပါတယ်။နေအိမ်တွေမိရှုခံရပြီးရက်သားတွေတက်ဖြတ်ခံရတဲ့အတွက်ဒေသခံတွေဟာစိုးရိမ်စိတ်တွေနဲ့နေရက်မပြောင်းနိုင်ပဲဖြစ်နေပါတယ်။နေရက်မပြောင်းနိုင်တဲ့အခြေအနေနဲ့ပတ်သက်လို့စစ်ဘေးရှောင်တဦးကသူတွေ့ကြုံနေရတဲ့အခက်အခဲကိုအခုလိုပြောပြပါတယ
်။ရောတော်များများအင်းရလည်းမရှိတော့ဘူးတော်တော်များများအင်းတော်တော်များများပါတော့ရောညောင်လာလို့ပြေတော့နေတယ်ဒီဖက်လည်းကြောက်နေကြတာလေဘုံမျိုးကမရှိသေးတော့ကျွန်တော်မပြန်ရကြတော့ကျွန်တော်တို့ကြောက်လည်းကြောက်နေကြတာပေါ့နော်ဒီဘိုးကအတက်နဲ့လူတယ်ဘယ်တက်ခါမှတော့ပေါ့အဲ့ဒီနေရမရှိရတဲ့ဒီနေလည်းတောက်တာလည်းကြောက်သူတို့တွေ့ရင်ဟုတ်တာဝေးရနေရလည်းမီးလောင်မီးတော်တော်တော်နေရလည်းမရှိသေးဘူးလေနေရရှိတော့မှပြောနေတော့ခုလုံးလုံးဆယ်မှာတော့ကျွန်တော်က
ကျေးရွာ6ရွာကနေ800နီးပါးမှာပြိုးကံရွာကအင်ဂျင်နီယာကျော်မီးလောင်ကျွမ်းခဲ့ပြီးကံဆွယ်ကျေးရွာကနေ300နီးပါးနဲ့တင်မြွန်းကျေးရွာကနေ100နီးပါးမီးလောင်ကျွမ်းခဲ့ပြီးတော့ဒီထက်လည်းများနိုင်တယ်လို့ဒေသခံတွေကပြောပါတယ်မီးရှို့ခံရတဲ့ကျေးရွာကဒေသခံတွေဟာနီးစက်ရွာကျေးရွာတွေမှာခိုးလုံနေရပြီးတော့နေထိုင်ရေးခက်ခဲနေတယ်လို့စားနပ်ရိက္ခာအကူအညီလည်းလိုအပ်နေတယ်လို့ဒေသခံတွေကပြောပါတယ်ဒီကိစ္စနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တရင်ထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ
ဒါကတော့စစ်ကောင်စီနယ်မြေရှင်းလင်းမှုတွေအတွင်းမှာမြင်းကြံမှာအရက်သား9ဦးထပ်မံအသက်ဆုံးရတဲ့တဲ့တင်ကိုရနိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မြန်မာနိုင်ငံကမြို့နယ်တချို့မှာစစ်မှုထမ်းမှုအတွက်အသက်ပြည့်တဲ့သူတွေကိုစပြီးတော့စည်ရင်းကောက်ယူတာခေါ်ယူမေးမြန်းတာတွေလှုပ်ဆောင်နေတဲ့တဲ့တင်ကိုတင်ပြပေးခြင်းပါတယ်စစ်မှုထမ်းမှုအသက်ပြည့်တဲ့သူတွေကိုစတင်ပြီးတော့စည်ရင်းကောက်ယူတာရက်ွက်ကစည်ရင်းကောက်ယူထားတဲ့သူတွေသွားနိုင်ခြင်းရှိမရှိခေါ်ယူမေးမြန်းတာကိုမြို့နယ်ရက်ကြီးတွေကနေတဆင့်ဆပြီးတော့လှုပ်ဆောင်နေပါပြီလို့ကိုတိုင်းကြုံတွေ့သူတွေက VOA ကိုပြောပါတယ်။ဤဥပဒေတိတိပပမထွက်သေးတဲ့အချိန်မှာအခုလိုမျိုးစစ်ကောင်စီဘက်ကပြင်ဆင်မှုလုပ်တာကတော့ဥပဒေနဲ့ညီညွတ်ခြင်းမရှိဘူးဆိုတဲ့သုံးသပ်ပြောဆိုမှုတွေလည်းရှိပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့မက်ခင်ဖြူထွေးကတင်ပြပေးထားပါတယ်။
ရကမာတော့စစ်အုပ်ချုပ်ရေးကြေညာထားတဲ့မြို့နယ်တချို့မှာစစ်မှုထမ်းမှုအသက်ပြည့်ပြီးသူတွေကိုအိမ်နဲ့ရာရောက်စီးရင်ကောက်ယူတာလိုင်စင်တပ်ပုံတောင်းယူတာတွေလုပ်နေတယ်လို့လန်သာယာမြို့မှာနေထိုင်နေသူတို့က VOA ကိုပြောပါရယ်စီးရင်ကောက်ယူတာမှာတင်ပြဖို့ပြက်ကွက်ရင်အေးအေးယူမယ်လို့လဲစစ်ကောင်စာမှာအသိပေးထားတဲ့အကြောင်းသူကပြောပါရယ်
စ်မှုထမ်းမှုကအဲဆေးရည်တော့လိုက်ောက်သွားတယ်။အရာကောင်လေးအရာတူလေးနံနေပါသွားတယ်။သူက20ကျော်ပဲရှိသေးတော့အဲ့လိုပေါ့ရိုင်မှုလို့ဆေးမှုလို့ပေါ့တကောင်ဆေးရည်တောင်းနဲ့တောင်းပြီးတကောင်ဆေးရည်နဲ့အာရီကြည့်ကြည့်အသက်ငယ်တဲ့လူတွေဆိုရင်ဆေးရည်နဲ့ရည်သွားတာဘာမှတော့မပြောသွားဘူး။မမီးသူတို့လည်းမပြောဘူးတကောင်ချင်းပြပြီးတော့အဆက်အိုနေဘယ်နှယောက်ရှိလဲမဘယ်နှယောက်ကြားဘယ်နှယောက်အဲ့လိုမီးတယ်မီးပြီးတော့အာဟိုနေရေးသွားတာအသက်ငယ်တဲ့လူတို့မိန်းကလေးကတော့မရေးဘူးယောက်ျားလေးပဲအဲ့ယောက်ျားလေးပဲအဲ့အသက်ငယ်တဲ့လူရေးသွားတာ
တချို့နယ်ဒေသတွေမှာတော့စစ်မှုထမ်းဖို့အသက်ပြည့်သူတွေကိုမြို့နယ်အထွေထွေအုပ်ချုပ်ရေးရုံးမှာသတင်းလာပို့ဖို့စင်ကော်ထားတယ်လို့ပြောပါတယ်အမိမဖော်လို့တဲ့လှဲကူဒေသခံတဦးက VOA ကိုစာရေးပေးပို့တာမှာတော့လှဲကူမြို့နယ်ထဲပါဝင်တဲ့အဝိုင်းမက်လက်ဘိုးရင်ကလေးရှမ်းရွာမုတ်ဆိုးညောင်းစင်ကူးကြီးစင်ကူးလေးလက်ပံကောက်ကွေ့ပိုက်ကြီးဝဲစတဲ့ကြီးရွာတွေကအသက်24နှစ်ကနေ30အထွန်းလူငယ်တွေကိုစီးရင်ကောက်ယူပြီးတရွာကို2ဦးစစ်မှုထမ်းဖို့အစည်းအဝေးလို့ဆုံးဖြတ်ခဲ့ပြီးတော့အဲ့ဒီအသက်ရွယ်အထွန်းမှာပါဝင်တဲ့လူငယ်တွေကမဲနိုင်စနစ်နဲ့ရွေးချယ်ဖို့လှုံ့ဆော်နေတယ်လို့ပြောပါတယ်မဲလာမလိုက်ဘူးဆိုရင်အေးယူမယ်လို့ယာအိမ်မှုစအိမ်မှုတွေကတဆင့်ပြောဆိုထားတယ်လို့လည်းပြောပါရယ် VOA ကလက်ကူးမျိုးနဲ့အထွေထွေအုပ်ချုပ်ရေးယုံကိုအချင်းချင်းဆက်သွယ်တာမှာတော့ဒီသတင်းနဲ့ပတ်သက်လို့ဖြေချဖို့အချိန်မရှိတဲ့အကြောင်းပြန်လည်တုံ့ပြန်ပါရယ်ရောင်မျိုးကရက်ွက်တချို့မှာတော့စစ်မှုထမ်းဖို့အသက်ပြည့်သူတွေကိုစီရင်ပြုစုပြီးကောက်ယူထားတဲ့စီရင်မှာပါဝင်နေသူတွေကိုတွားရောက်နိုင်တာရှိမရှိခေါ်ယူမေးမြန်းတာတွေကိုမျိုးနဲ့ရက်ကြီးတွေကနေတဆင့်စတင်လှုပ်ဆောင်နေရလို့စီရင်မှာပါဝင်သူတို့က VOA ကိုအခုလိုပြောပြပါရယ
်
စစ်မှုထမ်းဖို့လက်တော်စင့်ခေါ်အောင်မှာမဟုတ်ဘူးလို့စစ်ကောင်စီကပြောထားပေမဲ့စီးကောက်တဲ့ထဲမှာအမျိုးသမီးတွေကိုပါထည့်သွင်းကောက်ခံတာတွေလုပ်နေပြီးလက်တော်မှာတော့စီးရင်ထဲပါဝင်တဲ့အမျိုးသမီးတွေကိုစစ်မှုထမ်းနိုင်တာရှိမရှိခေါ်ယူမေးမြန်းတဲ့အထဲတော့မပါဝင်သေးဘူးလို့ပြောကြပါရယ်ဆရာနာချင်းဟောင်းတို့ဖြစ်တဲ့ဦးတန်းရွှေလက်ထက်2010ပြည့်နှစ်မှာပြဋ္ဌာန်းခဲ့တဲ့ပြည်သူစစ်မှုထမ်းဥပဒေအာဏာတည်တဲ့အကြောင်းလက်ရှိစစ်ကောင်စီကဖေဖော်ဝါရီလ10ရက်နေ့ကအမိန့်ထုတ်ပြန်ခဲ့တာပါတနည်းမှာလူ9000ကနေ6000အထိစစ်မှုထမ်းဆင့်ခေါ်ဖို့ရထားတယ်လို့စစ်ကောင်စီကကြေညာထားပါတယ်။စစ်မှုထမ်းဖို့အတွက်ရဲကြီးတာဝန်ရှိသူတွေကစည်ရင်းတွေလိုက်လံကောက်ယူနေတယ်ဆိုပြီးသတင်းတွေထွက်နေတာဟာကောလာဟလသာဖြစ်တဲ့အကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကဒီကနေ့မတ်လ15ရက်နေ့မှာပဲ VOA ကိုအခုလိုထပ်မံပြောဆိုပါတယ်
။အကျော်ဝင်သူလူကြီးတရာမှာတယောက်တောင်မှလောလောဆယ်မှာစစ်မှုထမ်းဆောင်ဖို့မရှိသေးပါဘူး။ဒါကြောင့်မလို့ဒီကောလာဟလတွေနဲ့ပတ်သက်ပြီးတော့ကြဒီလူလူဆိုရင်ထိတ်လန့်အောင်လုပ်နေတဲ့ပတ်သက်ပြီးတော့ဒါဆိုရင်ထိတ်လန့်မှုမရှိဖို့ပြည်သူစစ်မှုထမ်းစင့်ခေါ်ရေးဖို့အဖွဲ့အနေနဲ့ဥပဒေပြဋ္ဌာန်းချက်တွေအတိုင်းပဲစီးစစ်နေတဲ့ကြဆောင်ရွက်သွားမှာဖြစ်တယ်လို့ပြောချင်ပါတယ
်ပြည်သူစစ်မှုထမ်းဥပဒေနဲ့ပတ်သက်တဲ့ဤဥပဒေတွေထုတ်ပြန်ခြင်းမရှိသေးခင်မှာအခုလိုပြင်ဆင်မှုတွေလှုပ်ဆောင်လာတာကဥပဒေနဲ့ညှဉ်းပန်းခြင်းမရှိဘူးလို့ဥပဒေပညာရှင်တဦးဖြစ်တဲ့ဦးကြည်မြင့်ကသုံးသပ်ပြောဆိုပါတယ
်ရင်းကျေးတဲ့နိုင်ငံတွေမှာပေါ့ဒီမိုကရေစီနိုင်ငံတွေမှာတော့ဥပဒေထွက်ပြီးနေဥပဒေထွက်တယ်နေဥပဒေထွက်ပြီးလုံလုံလုံကြီးထွက်တယ်အဲ့ဒါတွေပြီးတော့မှဥပဒေနဲ့အညီလောက်ကြတာလေဒီမှာတော့ပြီးတဲ့မြင်တဲ့အတိုင်းပဲလေဘာမဆိုလုံရဲတယ်ဆိုတော့လူမျိုးရဲ့အောက်မှာအောက်ကလည်းဘာမဆိုလုံရဲတယ်လုံချင်တာလုံမယ်ဆိုတော့လုံနေကြတာပဲဘယ်ဥပဒေနဲ့ညီမလဲနော
်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကလူငယ်တွေစစ်မှုထမ်းရမယ့်အစီအစဉ်ကိုလာမယ့်ဧပြီလမှာပရမတ်တပ်အနေနဲ့လူ9000ကိုစတင်ခေါ်ယူဖို့ပြင်ထားတယ်လို့ထုတ်ပြန်ပြောဆိုထားပါတယ်စစ်မှုထမ်းဥပဒေကိုမလိုက်နာတဲ့သူတွေဟာထောင်လန်3နှစ်ကနေ9နှစ်အထိကြာခံရမယ်လို့လည်းဥပဒေမှာပြဋ္ဌာန်းထားပါတယ်ရှင
်ဒါကတော့စစ်မှုထမ်းမှုအသက်ပြည့်တဲ့သူတွေကိုစပြီးတော့စည်ရင်းကောက်ယူနေတာ ခေါ်ယူမေးမြန်းတာတွေကိုတချို့မျိုးနယ်တွေမှာစပြီးတော့လှုပ်ဆောင်နေတဲ့တွင်မက်ခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ကျမတို့ VOE ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေတွင်နေနဲ့ပတ်သက်လို့တော်ရရှင်နေအနေနဲ့စာရေးသားဆက်သွယ်ခြင်းနဲ့ဝေဖန်ကြံပေးခြင်းနဲ့ဆိုရင် VOE မြန်မာပိုင်းရဲ့ email လိပ်စာ burmese@voenews.com ကိုပေးပို့နိုင်တယ်လို့ Facebook စာမျက်နှာကနေ message ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်ရှင်။မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေရှုစားနာဆင်ရဖို့ရှိပါတယ်။
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/burmeseviewnews မှာ join လုပ်ပြီးတော့ချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်တည်းရရှိနိုင်ပါပါ။ VOA Telegram တရားဝင်စာမျက်နှာက VOA Burmese ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုစေချင်ပါတယ်ရှင်။ VOA သတင်းတွေပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်။
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American တန်ရဲ့2024ခုနှစ်မတ်လ15ရက်တောက်ကြနေညပိုင်းဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးမှာပါအရင်ဆုံးတော့ပြိပခဒေတာကလေးငယ်တွေပညာသင်ခွင့်ရရေးကျိုးပန်းနေသူဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ထားတဲ့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးခြင်းပါတယ်ကယားပြည်နယ်ဒေတာခေါ်ကယင်းဒီဒေတာမှာလွိုက်ကော်မျိုးလောက်ကနေလွဲလို့တခြားဒေတာတွေမှာတော့ကျောင်းနေအရွယ်ကလေးငယ်တွေဟာစစ်ပွဲတွေကြောင့်ပုံမှန်ကျောင်းစာသင်ကြားနိုင်တဲ့အခြေအနေမရှိကြတော့ဘူးလို့ပညာရေးလုပ်ငန်းတွေမှာပါဝင်လှုပ်ဆောင်နေတဲ့ကယင်းဒီအမျိုးသမီးမတ်အဖြူလေးကပြောပါရယ်အာနာသိမ့်မှုရဲ့နောက်ပိုင်းမှာတော့လိုက်ကော်မျိုးကနေသူထွက်ပြေးခဲ့ရပြီးနေဆက်စစ်ဘေးရှောင်စခန်းမှာနေခဲ့ရတဲ့မတ်အဖြူလေးဟာကလေးငယ်တွေပညာသင်ကြားခွင့်ဆုံးရှုံးနေရတဲ့အခြေအနေတွေကိုကိုယ်တိုင်တွေ့မြင်ပြီးခဲ့တဲ့နောက်မှာတော့ပညာရေးလုပ်ငန်းတွေကိုထဲထဲဝင်ဝင်ပါဝင်လှုပ်ဆောင်ခဲ့ပါရယ်မတ်အဖြူလေးကိုမခင်ဖြူထွေးကနေဆက်တနေရာမှာတွေ့ဆုံမေးမြန်းထားပါရယ်ရှင်
There's a path we must choose sometime. Gotta stand up and fight sometime.
Naturally, view ကိုအခုလိုအချိန်ပေးတဲ့အတွက်ကျေးဇူးများတင်ပါတယ်။တွေ့ရတာလည်းအင်မတန်ဝမ်းသာပါတယ်။ဆိုတော့ Matthew Lee ရန်စားတော့ဒီပညာရေးကိစ္စတွေမှာဆောင်ရွက်နေတဲ့အမျိုးသမီးတရားအနေနဲ့ပေါ့နော်။ကိုယ့်ရဲ့အတွေ့အကြုံလေးတွေမျှဝေပေးဖို့အတွက်ဒီ interview လည်းလုပ်ဖြစ်တာပေါ့လေ။ဆိုတော့ကျွန်တော်အရင်ဆုံးမေးချင်တာကအခုဒီမြန်မာနိုင်ငံကနေပြီးတော့အာနာသိမ့်မှုနောက်ပိုင်းမှာ IDB ဒုက္ခသည်စခန်းမှာနေခဲ့ရတယ်ဆိုတာလည်းသိရတယ်လေ။အဲအဲ့ဒီလိုအခြေအနေမှာအခုလိုမျိုးပညာရေးလုပ်ငန်းကိုမလုပ်ဖြစ်ခင်အချိန်ပေါ့ကိုဖြတ်တန်းခဲ့ရတဲ့အခြေအနေနည်းနည်းတော့အဲ့ဒါပြောပြပါလား
။ကျွန်တော်ကတော့အရင်တော့ဒီဘက်ကမှနေတာပေါ့နော်။ပြီးကြရင်ကိုအိမ်နဲ့ AC ပဲနေခဲ့တယ်။ဒီလိုမျိုးတာမန်ဟိုဝင်ထမ်းပါပဲပေါ့နော်။လုပ်တယ်။ပြီးကြလို့ရှိရင်ဒီဘက်အာနာသိမ့်ပြီးတော့ကျွန်တော်ဒီ camp တွေရောက်လာတယ်။ရောက်လာတဲ့အချိန်မှာတော့ကျွန်တော်အတွက်ကတော့အေးအားလုံးကအစ်စ်ပဲဟိုမနေဘူးမထိုင်ဘူးတဲ့စခန်းထဲမှာဒီလိုမျိုးနေရတဲ့အခါကျတော့အရင်အဆင်မပြေဘူးတားရီတမီးတွေကြောင်းတက်ဖို့ဆိုတာလည်းအဆောက်အုံဆိုလုံးဝအဆင်မပြေဘူးကိုဗစ်တွေနည်းနည်းကျန်သေးတဲ့အချိန်ဖြစ်တဲ့အတွက်ကြောင့်တော်တော်အဆင်မပြေပဲနဲ့ဟိုခက်ခက်ခဲခဲပဲနေရတယ်ဒါပေမဲ့တော့လည်းဟိုကျမထက်ဆိုင်ရင်ကျမထက်အများကြီးစိုးနေတဲ့လူတွေအများကြီးရှိကြရပဲလားဆိုတဲ့ဟောင်းကျမအဲ့ဒါနဲ့ပဲကျမအဲ့ဒါဒီဟာကိုထက်တန်းလာတာပေါ့နော်အဲ့ဒီထဲမှာတော့ကျမတို့ကတော့စိတ်ပိုင်းဆိုင်ရာတွေနဲ့အများကြီးကိုစိတ်တက်ကြတယ်အခုကျမတို့ပဲအမျိုးသမီးစစ်ရှောင်နေရတဲ့အမျိုးသမီးမျိုးသူဆိုမြည်ကြည့်လိုက်ပါကျမလိုမျိုးပဲစိတ်သက်တန်းတူပဲကြာနေကြတယ်စိတ်သက်တွေစိတ်တန်ရာတွေအများကြီးရကြတယ်ဆိုတော့ကျမယုံပါတယ်ရှင့
်အဲ့တော့အခုအဲ့ IDB ဒုက္ခသည်စခန်းထဲမှာရောဘယ်လောက်ကြာကြာနေလိုက်ရလဲတနေ့ကြော်ကြော်နေရတယ်ဒီနေတဲ့ကာလအကျွမ်းမှာဒီကလေးငယ်ရဲ့ပညာရေးနဲ့ပတ်သက်ပြီးတော့လည်းသတိပြုမိခဲ့တာဗားတွေတွေ့ခဲ့ရလဲ
အဲ့တော်တော်များများကစစချင်းဆိုရင်ကျောင်းနေရာတွေမရနေတာနေရာအထိုင်ခင်းတွေကလေးအတွက်ထိုင်ခင်းအိတ်စင်မပြေတာပြီးကြလို့ရှိရင်ဆရာဆရာမအင်အားတွေမလုံလောက်တာအဲ့ဒါတွေအများကြီးတွေ့ရတယ်ပြီးကြလို့ရှိရင်တချို့တွေဆိုလို့ရှိရင်ကျောင်းအဲ့ IDB ထဲမှာဖွင့်ထားတဲ့ကျောင်းတွေကိုဖွင့်ချင်ကိုနောက်ကျပြီးမှရောက်လာတဲ့လူတွေဆိုလို့ရှိရင်လည်းဟိုတချို့တွေဆိုရင်ဟိုတင်လို့မရပဲねအဲ့လိုမျိုးနေနေရတဲ့လူတွေကိုလည်းအများကြီးတွေ့ရတယ်အခါကျတော့ဟိုကျမကလေးကိုယ်တိုင်နိုင်ကလည်းကျမလည်းအမိဖြစ်တယ်ကလေးတွေကိုဆိုလို့ရှိရင်အဲ့လိုမျိုးပဲပညာကိုသိစေချင်တယ်အဲ့ဒါကြောင့်မလို့ဒီဖက်ကိုလာတာလည်းပါတယ်အဲ့ဒါကြောင့်မဒီဖက်မှာလာတယ်အဲ့ဒီမှာလည်းအများကြီးတွေ့ရတယ်ခုနပြောတဲ့ကလေးတွေမတင်ခွင့်မရတဲ့ဟာတွေအဲ့လိုမျိုးတွေပေါ့နော်နောက်တော့ကျမကိုယ်တိုင်နိုင်လည်းအခုဒီကျောင်းမှာဆိုလို့ရှိရင်လည်းထက်တန်းနေပဲကျမကကြည့်ပေးနိုင်တယ်ကလေးငယ်တဲ့လူတွေကြရင်ကျမတို့ကြည့်ပေးနိုင်တယ်အဲ့ပညာသင်ခွင့်မရတဲ့ကလေးငယ်လေးတွေကိုလည်းအများကြီးတွေ့ရတဲ့အချိန်မှာစိတ်မကောင်းဘူးအဲ့ဒါလေးကြောင့်မို့ကျွန်မဒီကံလာထဲမှာပါဝင်လာတာပါရှင့
် တကယ်ကြတော့ကိုကဒီပညာရေးဝန်ထမ်းလုပ်ခဲ့ပြီးတဲ့အခြေခံလည်းမရှိဘူးမရှိဘဲနဲ့အခုလိုဒီအာဏာသိမ်းမှုနောက်ပိုင်းမှာမှကိုကိုတိုင်းလည်းအုပ်ပြစ်အိမ်ပြစ်ထွက်ပြေးရရင်လည်းမှဒီပညာရေးလုပ်ငန်းကိုဝင်ဖြစ်တယ်ဆိုတော့လေအဓိကကိုဘာတွေကစိတ်ဆော်ပြီးတော့မှဒီလိုအခြေဒီဒီကဏ္ဍတွေကိုရောက်လာခဲ့တာလဲ
ခုနကကျမပြောသလိုမျိုးပဲကလေးတွေကိုပညာသင်စေချင်တာမှအဲ့ခါကျတော့ခုနပြောတဲ့ပညာမသင်လိုက်ရတဲ့ကလေးတွေကိုကျမကဟိုဘယ်လိုမျိုးတောင်းတမြားနေကူညီနိုင်မလဲပေါ့နော်အဲ့ဒါနေနေပတ်သက်ပြီးတော့ဟိုစာတက်နိုင်တဲ့လောက်ပေါ့ကိုဖန်နေတော့လုံနိုင်တဲ့ဟာဘာလီလေးရှိလေဆိုတဲ့ဟာလေကျမတို့ဒီဆရာကြီးကလည်းဖိတ်ခေါ်လို့ကျမလည်းဒီဖက်ထင်မှာပါလာတာပါရှင်
ဆိုတော့အာနာသိမှုနောက်ပိုင်းမှာဒီမြန်မာနိုင်ငံမှာဒီပညာရေးနဲ့ပတ်သက်လို့ပေါ့နော်အထူးသဖြင့်ဒါမတ်အဖြူလေးဆိုရင်တော့ဒါကရင်ဒီဒေသကနေလာတဲ့သူတယောက်ဖြစ်တယ်ဆိုတော့ပညာရေးအခြေအနေကဘယ်လိုအပြောင်းလဲဖြစ်သွားလဲအာနာသိမှုနောက်ပိုင်းမှာ
အာနာသိမှုနောက်ပိုင်းမှာဆိုလို့ရှိရင်အမတိရတိုင်းပဲအခုကျွန်တော်တို့ကရင်ဒီပြည်တပီအဲဆိုတပီနယ်လုံးမှာဆိုလို့ရှိရင်တပီလုံးမှာပေါ့နော်အမဆိုလို့ရှိရင်လက်ကောတနေရာလောက်ပဲစာသင်နိုင်တာလေကျန်တဲ့နေရာလေးအကုန်လုံးကပြန့်ကျင်းပြီးတော့မတင်နိုင်ကြဘူးအမဒီကြောင့်လို့ရှိရင်ဒီတင်နေတဲ့ဟိုခန့်လေးတွေလည်းရှိတယ်အဲ့မှာကိုတူကိုထားတင်နေတာလည်းမလုံချုံဘူးအမမလုံချုံနေ့စဉ်နဲ့အများကကျွန်တော်တို့လည်းလေရင်နဲ့လာတယ်ဒါမှမဟုတ်လက်နဲ့ကြီးနဲ့လာတယ်အများဆုံးကအဲ့ဒီကဟာသူတို့တွေကိုရင်ဆိုင်နေရတာအမကိုတူကိုထားနေပဲဆိုတော့လုံအောင်ကိုအစီအမပြုပြီးခဲ့တဲ့ကကျွန်တော်ဒီခန့်ပြင်းမှနေတော့လည်းအဲ့မှာစာတင်ကျောင်းတွေရှိရဲ့အဲ့မှာတော့ဆိုလို့ရှိရင်ပြီးခဲ့တဲ့တလောပဲအဲ့မှာကျောင်းစာတင်ကျောင်းမှာကျွန်တော်ကအဲ့ကြောင့်လည်းလက်နဲ့ကြီးကြပါလေအခုဆိုရင်အိတ်ကလေးတွေကပညာသင်ဖို့ကမရှိတော့ဘူးပြောရမှာပေါ့နော်အကောင်လုံးကဆိုတော့နောက်ဖက်သူတို့တွေကဒီနေဆက်ကနေပြီးတော့သူတို့ပြည်ရင်းပြန်ပြီးတော့ကျောင်းပြန်တက်မယ်ဆိုရင်အဲ့မှာပြန်တင်ဖို့အလားလားဘယ်လောက်ထိတည်ချလဲဆိုတော့လည်းကျွန်မမသိနိုင်ကျွန်မကလည်းအဲ့ဒီကလေးတွေကိုအကောင်လုံးကိုလည်းကျွန်မဒီခေါ်နေဖို့ရအောင်လည်းကျွန်မအတွက်ကတော့ဟိုအကြီးမားဆုံးစိန်ခေါ်မှုပဲပေါ့နော်ပညာရေးကတော့ဟိုတော်တော်ကြီးကိုစိုးဝါးပါပဲအဲဒီမှာတော့ဟုတ
်ဥမာဒီလူကြီးနဲ့တွေ့မယ်ဆိုလို့ရှိရင်ကလေးငယ်တွေဘလောက်များများကဒီကရင်နီပြည်ထဲမှာပေါ့နော်ကျမဟိုစာမတင်နိုင်တဲ့အရွယ်ကြီးဘလောက်များများဖြစ်သွားတယ်လို့ပြောလို့ရမလဲခမန်းချေပေါ့
ခမန်းချေဆိုတော့ကျမခုနပြောလို့မိုက်ကောတနီယာလောက်ပဲစာတင်ရတာအမပြီးရင်ဒီကိုတူကိုထားလောက်တဲ့နေရာကြီးဆိုလဲညာတော့အဖင်းကတော့ဒီအထက်တန်းကြီးညာမယ်ပြီးအလေတန်းတို့ခုနပြောတဲ့မူဥစားမူလာနဲ့အစင်တို့မူကျူအစင်ကလေးတွေကတော့ဘုမတင်နိုင်ဘူးဆိုရင်တော့ဟိုခံမှန်းလို့တော့မရဘူးကျွန်မထင်တာတော့ထောင်နဲ့တောင်းနဲ့တော့မကပါဘူးမှာ
ကျော်ကိုကိုရဲကလည်းတကယ်တမ်းကျတော့ဒီစစ်ပီးတင်းရှောင်လာရတဲ့သူတယောက်ဖြစ်တယ်အဲကိုမှလည်းမိသားစုနဲ့သားသမီးတွေနဲ့ဒီလိုပဲပြင်းလွှင်းနေမှာဒီလိုအခုဆိုလို့ရှိရင်ဒါနေဆက်တနေရပေါ့လीเนาะနေဆက်တနေရမှာဒီလူငယ်တွေကိုပြန်ပြီးတော့ပညာသင်ကြားတဲ့အစီအစဉ်တစ်ခုမှလည်းကိုကဥဆောင်ပါဝင်နေရဆိုတဲ့ခါကျတော့လေဆိုတော့ဒီလိုအလုပ်မျိုးလုပ်တဲ့ခါမှာရောအခက်ခဲဘာတွေကြုံရတာရှိလဲကို့အတွက်တွေ့ကြုံပြပြပါအောင
်ဒီအရောက်ချင်တော့ဒီမှာတရားမဝင်နေထိုင်ရတဲ့အတွက်ကြောင့်မလို့ဟိုဒီတရားဝင်နေထိုင်ရတဲ့လူတွေအကုန်လုံးတော့နားလဲပါတယ်ဒီကျမတို့တွေဘယ်လောက်လုံခြုံမှုရှိလဲဆိုတာတော့နားလဲပါတယ်အဲ့ဒီရဲ့အခက်ခဲပေါ့နောက်တစ်ခုကကျမဒီကလေးတွေကျမလည်းမိခင်ကိုယ်တိုင်ဖြစ်တယ်ကလေးကျမကလေးတွေလည်းရှိရပြီးကျမအခုကြီးစုဆောက်ဆောင်နေကလေးတွေဆိုတာမိခင်နေမပါလာကြဘူးဆိုတော့ကျမကနေပြီးတော့သူတို့အမိနေရမှာလားအဲ့လိုမျိုးကျမလှုပ်တယ်အဲ့ဒီသူတို့ရဲ့စိတ်ပိုင်းဆိုင်ရာတွေဘယ်လိုမျိုးလဲဆိုကျမနားလဲရဖို့ကျမတော်တော်လေးကိုဟိုကျမအတွက်ကတော့ဒီဟာကိုကျမရဲ့ကိုယ်ကိုယ်တိုင်ခံစားနေရတဲ့ခက်ခဲပေါ့အဲ့ဒါတော့ရှိခဲ့တယ်နောက်ပြီးတော့ဟိုကျမတို့ဒီနေရာထိုင်ခင်းနေအတွက်လည်းအဆင်မပြေတာတွေနောက်ပြီးကြလို့ရှိရင်ဒီစားရေးတောက်ရေးနောက်ပြီးကြလို့ရှိရင်ရေတွေမရှိတာရက်စင်းမျိုးကျမတို့နေရာနဲ့နေရာမှာလည်းရက်စင်းမျိုးရှိတာအဲ့ဒါတွေအတွက်လည်းတော်လေးကိုကျမကိုယ်တိုင်ဒီအခက်ခဲကြီးကိုအများကြီးဆန်းခဲ့ရတယ်။ဒါပေမဲ့ကျမရဲ့အခက်ခဲကြီးဆိုတာပြည်တွင်းမှာခက်ကြံနေခဲ့တဲ့အမျိုးသမီးတွေလောက်တော့မဆိုးပါဘူးရှင
်။ကျတော့အခုအချိန်မှာနော်အခုအချိန်မှာဒီလိုမျိုးပညာရေးလုပ်ငန်းတွေလုပ်နေတဲ့အချိန်မှာရောဒီအခုစာသင်တာတွေအတွက်လိုအပ်ချက်တွေရှိရဲဆိုရင်လိုအပ်ဆုံးအရာတွေကလက်တော်မှာဘာတွေဖြစ်မလဲ။ဘာတွေပံ့ပိုးဖို့အရေးကြီးနေလဲလောလောဆယ
်။ဘန်နာရေးခက်ခဲပေါ့နော်အဓိကဘန်နာရေးခက်ခဲအကယ်လို့ဒါကျမညီမကဟိုဘန်နာကြီးခက်ခဲအဆင်ပြေမယ်ဆိုလို့ရှိရင်ကျမကအခုဒီကြောင်စာရန်နေတဲ့အချိန်မှာကလေးတွေကနေ့စဉ်နဲ့များကျမကိုဆက်တွေ့လာကြတယ်ကြောင်တက်ချင်လို့ပေါ့နော်ဒီကြောင် join ချင်လို့ဆိုအခါကျမတို့အနေနဲ့လည်းဒီမှာကဟိုထိုင်းနေတဲ့နေရာမှာဖြစ်တဲ့အတွက်ကြောင့်မလို့ဒီနေရာကိုတကယ်လို့တရားဝင်နေထိုင်ခွင့်ဆိုတဲ့ဟာကလေးတွေကိုကျမကလုပ်ပြီးမှပဲခေါ်လို့ရမှာလေအခါကျတော့ကျမတို့အတွက်ကတော့တကယ်ကိုအဲ့ဒီကလေးတွေကိုခေါ်ဖို့ကကျမတို့အတွက်အဆင်မပြေဘူးအဲ့ဒီအတွက်ကြောင့်မလို့အဲ့ဘန်နာကြီးခက်ခဲကြောင်လို့အဲ့ဒီအနေနိုင်လေကျမကသူတို့ညင်းနေရတဲ့အတွက်ကြောင့်မလဲကျမတကယ်ကိုစိတ်မကောင်းဘူးယင်းထဲမှာလည်းတကယ်ကိုခံစားရတယ်ဘာမှမကူညီပေးနိုင်တဲ့အတွက်လည်းကိုကိုယ်ကိုယ်ဝန်ဝင်နေပါတယ်
ဆိုတော့ဒီလိုအခက်အခဲရှိမယ်ဆိုတာလည်းအနည်းငယ်များတော့ကိုယ်လည်းစဉ်းစားမိခဲ့မယ်လို့တော့ထင်ပါတယ်ဒါပေမဲ့အခက်အခဲရှိတဲ့ကြားပဲဒါကိုလုပ်မယ်ဆိုတဲ့စိတ်ပေါ့နော်ဘယ်လိုခံယူချက်ထားပြီးတော့ဒါတွေကြော်ဖြတ်နေလဲ
ကျွန်မကတော့ဟိုနယ်ဆန်မန်ဒဲလာရဲ့သူ့ရဲ့စကားလုံးပဲတုံချင်တယ်တိုင်းပြည်တစ်ပြည်ကြီးကိုပြောင်းပြင်ပြောင်းလဲတဲ့နေရာမှာပညာရေးကဟိုအဓိကလက်နက်ပဲဆိုတဲ့ဟာကိုကျွန်မအဲ့ဒီစကားလုံးကိုတုံချင်တယ်ဒီပညာရေးကဘယ်နေရာမှာမဆိုလို့ရှိရင်လိုအပ်တဲ့ဟာပေါ့နော်အဲ့ဒီတိုင်းပြည်တစ်ပြည်မှာတော့သူကပညာရေးကလုံးဝမရှိမဖြစ်ပဲအခုအမတို့လည်းကြားဖို့မှာပါတိုင်းပြည်တစ်ပြည်ကိုအကြရေးအုပ်ချုပ်ခြင်းလို့ရှိရင်ပညာမသင်ခိုင်းတဲ့ဆိုတဲ့ဟာနေကျွန်မတို့တွေကအရင်ကတည်းကစနစ်တကျကိုဖျက်ဆီးခံလာရပညာရေးစနစ်ဆိုတော့နေအခါကျွန်မကတော့ဒီပညာရေးကိုကောင်းတဲ့ပညာရေးဟို quality education ဆိုတဲ့ဟာကိုကျွန်မကဒီကလေးတိုင်းကိုကျွန်မရသွားစီခြင်းနဲ့အဲ့ဒါတော့ဟိုကျွန်မရဲ့ခံစိတ်ထဲမှာဥစားဖြစ်တယ်ပြီးကြလို့ရှိရင်အကယ်လို့များလားကျွန်မတို့တိုင်းပြည်မှာပေါ့နော်ဥစား quality education နေများလားရခဲ့တယ်ရှိတော့ဒီဆက်ပြီးတော့အခုသူတို့တွေကတော့တိုင်းပြည်ကိုတစားတဲ့တစားဖြက်စီးနေတယ်အခါကျတော့ကျွန်မတို့တွေကပညာရေးကိုသူတို့ကရန်တန့်စီခြင်းနဲ့ရန်တန့်လို့ရှိရင်ခုနပြောလို့မျိုးသူတို့တွေက AC အုပ်ချုပ်လို့ရတယ်အခါကျတော့ဆက်ပြီးတော့ကျွန်မတို့တွေဒီလိုမျိုးမအုပ်ချုပ်ခံချင်တော့ဘူးဆိုလို့ရှိရင်ကျွန်မတို့ကပညာတက်ကိုတက်ရမယ်ပညာတက်မှပဲသူတို့အုပ်ချုပ်တာကိုကျွန်မတို့တွေကပြန်တော်လှန်နိုင်မယ်နောက်ပြီးကျအကဲလို့များကျွန်မတို့တော်လှန်လို့အောင်သွားပြီဆိုလို့ရှိရင်ကျွန်မတို့ကပညာရေးကိုရက်တက်မနေတဲ့အတွက်ကြောင့်မို့ကျွန်မတို့တွေကကဘာနဲ့ပြန်ပြီးတော့ရင်ပေါင်တန်းလို့ရတယ်အဲ့ဒီဟာကိုကျွန်မကနေပြီးတော့ပညာရေးကအရင်နဲ့အရေးပါတယ်ဆိုတဲ့ကြောင့်ကျွန်မတို့တွေကအရင်နဲ့နောက်ကျကြံတဲ့စနစ်ခုနကကျွန်မပြောလို့ပဲစနစ်တကျဖျက်ဆီးခံနေရတဲ့အချိန်မှာအများကြီးနောက်ကျကြံတဲ့အချိန်မှာအခုကထပ်ပြီးတော့ကျွန်မတို့တွေကဖျက်ဆီးခံအောင်မယ်ဆိုရင်ကျမတို့ဘယ်နှစ်နှစ်ထက်ကြအောင်ပါလဲဆိုတဲ့ဟာကိုပဲကျမပြောချင်တယ်ပြီးကြအဲ့ဒီဟာအဲ့ဒါကြောင့်မလို့ဘယ်လောက်ထိကြအောင်မလဲမသိတဲ့အချိန်မှာကျမတို့တွေတတ်နိုင်တဲ့လောက်လေးပညာရေးကိုဟိုကျူးကျူးစစလေးနဲ့အားလုံးဝိုင်းဝန်းပြီးတော့ကူညီပေးပြီးတော့လုပ်ပေးကြရင်တော့ကျမတို့တွေ့တော့အများကြီးစင်ပြေမယ်ထင်တယ်ဟု
တ်ကဲ့ပါဘီဘီကိုပြုချင်ပေးတာကျေးဇူးများကြီးတင်ပါတယ်
ဟုတ်ကဲ့ကျေးဇူးတင်ပါတယ်မ
ဒီနေ့ဒေတာကကလေးငယ်တွေပညာသင်ခွင့်ရဖို့ကြိုးပမ်းနေတဲ့မတ်အဖြူလေးကိုမတ်ခင်ဖြူတွေကဆက်သွယ်မေးမြန်းခဲ့တဲ့အမျိုးသမီးကဏ္ဍပါရှင်။အခုဆက်ပြီးတော့တူတာစုံလင်အမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးကြပါမယ်။နှစ်စဉ်နှစ်တိုင်းအမေရိကန်နိုင်ငံသားရေးဌာနကကြီးကြပ်တဲ့ Diversity Visa DV လို့ Green Card ကန်ဆယ်မယ်လို့တည်ကြတဲ့အစီအစဉ်ကိုအစီအစဉ်မှာရွေးချယ်ခံရတဲ့သူတွေထဲမှာမြန်မာနိုင်ငံသားတွေလည်းပါဝင်ပါတယ်။အနည်း20ကာလအတွင်း DV အစီအစဉ်3ချိန်လျှောက်ထားပြီးတော့ရွေးချယ်ခံခဲ့ရတဲ့အမေရိကန်ပြည်ထောင်စုကမတ်စင်ဒီထွန်းကသူ့အတွေ့အကြုံတွေကိုကိုအောင်ကိုပြန်လည်ပြောပြပေးထားတာရှုစားနာဆင်ပါရှင
်မင်္ဂလာပါစင်ဒီရေဒါအခုစင်ဒီကအမေရိကကိုGreen Card ကန်ဆယ်မယ်ပေါ့နော်ဟို DV program အစီအစဉ်နဲ့ရောက်လာတာဆိုတော့ဘယ်တော့ကရောက်လာလဲနောက်တစ်ခုကဒါအခုဆိုလို့ရှိရင် New York City မှာနေတာဆိုတော့ New York ကိုဟိုလာကလေးက New York ကိုတန်းလာတာပဲလား
မင်္ဂလာပါကိုအောင်လေးညီမကဟိုပေါ့ DV program နဲ့ America ကိုပြီးခဲ့တဲ့2023ဘေးလကနေပြီးလို့ရောက်လာတယ်ဟိုပေါ့ America ကိုစရောက်တဲ့အချိန်ကြီးကလေ New York မြို့ကိုပဲတန်းညော့လာခဲ့တာရှင်
New York ကိုဘာကြောင့်ရွေးချယ်ပြီးတော့လာခဲ့တာလဲ
အမေရိကန်ကိုလာမယ်ဆိုတဲ့အချိန်မှာပေါ့နော်ဘယ်မျိုးကိုသွားရင်ကောင်းလဲဆိုပြီးတော့မျိုးရင်းရွှေ့ရဲရွေးတဲ့အခါမှာ New York ကဟို public transportation လည်းကောင်းနေပေါ့နော်မြန်မာ community တွေလည်းရှိတယ်ဒီမှာလည်းဟိုအသိရှိတယ်ပေါ့နော်အဲ့ဒါမျိုးပဲ New York ကိုလာဖို့ရွှေ့လိုက်တာပေါ့ဟိုဘာဖြစ်လို့ဆိုရင်မြန်မာကရောက်ခါစားဆိုတော့ဟိုကားပိုင်းမဝရသေးဘူးလေအဲ့လိုမျိုးဆိုတော့ဟိုသွားလာတာလွယ်မယ့်နေရာမျိုးပေါ့ဟိုရထား system တို့ဒီ bus system တို့နဲ့အဆင်ပြေတဲ့နေရာပေါ့နော်ရွေးလိုက်တာမှာ
Green Card ဒီ DV ရှောက်ဖို့ပေါ့လေဟိုဘယ်လိုစိတ်ကူးမိတာလဲ
ဘယ်လိုစိတ်ကူးမိတာလဲဆိုတော့ဒီဟိုပေါ့အခုဒီပေါက်သွားတယ်ပေါ့နော်ဒီတစ်ခေါက်မှာကကြာတော့2021 November လာဆန်တော့ကထင်တယ်အတော်ကနေပြီးဖုန်းဆက်တာဒီမှာအဒီဗီပရိုဂရမ်လေးရဲ့ဖုန်းတင်လို့ရနေပြီတဲ့အဲ့ဒါပေါ့နော်ပုံတော့ပိတ်ခံနေနေပေါ့တမီးဒီဗီတင်ပါလားဆိုပြီးတော့သူကဖုန်းဆက်ပြီးပြောတာအဲ့ဒီတော့မှဒီဗီထိုးဖို့ပြန်ပြီးတော့တတိယကဒီဗီကမထိုးပြတာတော့ကြာပြီပေါ့နော်အဲ့ဒါနဲ့အဲ့ဒီမှာမှဟိုပေါ့2021အဲ့ဒီမေနိုဝင်ဘာလ9ရက်နေ့မှာဒီဗီကိုဟိုကိုယ့်ဟိုပေါ့နော်ဟိုစပြီးတော့တင်ဖို့တတိယလားပေါ့နော်တတိယပြီးတော့အဲ့မှာဟိုကောကူတင်ပြသွားတယ်။အဲ့ဒီ DV မတင်ခင်မှာလေ DV ဘယ်လိုတင်ရမလဲပေါ့။ဆိုတော့ DV မထိုးတာပြပြီဆိုတော့ ူဖုန်းနေပါရင်ဘလို့တင်ရမယ်လေကိုကကိုမတိတော့ဘူးပေါ့နော်အဲ့နဲ့ဒီဘီထိုးရမယ်ဆိုတော့ဒါနဲ့လိုက်ပြောလေ့လာတာပေါ့ဒီဘီဘာမလို့တင်ရမလဲလိုက်ကြည့်တယ် information တွေ like ရှာတော့ Facebook ထဲမှာတော့တွေ့တော့အဲ့ဒီ group ထဲမှာအဲ့ဒီဘီဘလို့တင်ရမယ်ဒီဘီပေါက်လာလို့ရှိရင်ဘာတွေလုပ်ရမလဲပေါ့အဲ့ information တွေရေးထားတွေ့ရယ်အဲ့ group admin နဲ့ဒီ group member တွေကပေါ့နော်သူရဲ့အတွေ့အကြုံတွေနောက်ပြီးတော့ဒီဘီနဲ့ပတ်သက်တဲ့အားတွေပြည့်ပြည့်စုံစုံလေးရေးထားတယ်ပြီးတော့ညီမအဆိုင်လိုက်ဖတ်တယ်လိုက်ဖတ်ပြီးတော့ကိုယ့်အကူပဲအင်းရလေးဒီဘီတင်လိုက်တာပေါ့ပေါ့ပါလားရှင်ဟ
ိုအခုကဟိုနောက်တစ်ချိန်ပြန်ထိုးတာဆိုတော့ဟိုဒီဘီကိုဘယ်တော့နေကစပြီးတော့ဒီဘီအကြောင်းနဲ့ပတ်သက်ပြီးတော့ဘယ်တော့နေကစတည်ရလဲနောက်ဟိုအရင်ဟိုဒုံးကရောဘယ်နှချိန်လောက်ကိုရှောက်ခဲ့ဘူးလဲ
ဟုတ်ဒီဘီကိုတည်ရလေတော်တော်ချပြီตัวก็ตัว1994 November လောက်တုန်းကထင်တယ်အဲ့တော့ညီမကလေးပဲရှိသေးတယ် TV မှာလေ International News မှာပေါ့เนาะဟို TV program စပြီးဟိုတကဘာလုံးကလူတွေလည်းဟို TV ထိုးနေပြီဆိုပြီးတော့အဲ့ဒါတည်င်းမှာစတွေ့ရစတွေ့တော့အဲ့မှာဟို TV ထိုးခြင်းတယ်ဒါပေမဲ့အဲ့တော့ကလေးပဲရှိသေးတော့ TV ထိုးလို့မရသေးဘူးပေါ့เนาะအဲ့မှာစပြီးတော့ TV ကိုတိတ်တာငါကြည့်ရလို့ရှိရင်ငါ TV ထိုးမယ်ငါအမေရိကန်ကိုသွားမယ်ပေါ့เนาะအဲ့ဒီမှာစပြီးဒီဗီကိုတည်တာဒါပေမဲ့အဲ့လိုကတော့မထိုးဖြစ်ဘူးဒီဗီကိုပထမဆုံးအချိန်ထိုးဖြစ်တာက10နဲ့အောင်ပြီးသွားတဲ့အချိန်ပေါ့10နဲ့အောင်ပြီးတဲ့နှစ်မှာဒီဗီကိုကိုယ့်ကိုယ်ပဲဒီဖုန်းတင်ဖြစ်တယ
်ဟိုအဲ့ဒါဘယ်နှစ်ခုနဲ့လဲ
အဲ့ဒါကဟိုပေါ့2000တခုနဲ့အခု2000တခုနဲ့မှာအဲ့ဒီဗီတင်တယ်အဲ့ဒီတုန်းကဟိုပေါ့မပေါက်ဘူးပေါ့နော်ဒီဗီတင်တယ်ဒီဗီမပေါက်ဘူးဆိုတော့နည်းနည်းစိတ်ထဲမှာတော့ feeling ဖြစ်တာပေါ့နော်အဲ့ဒါနဲ့ TV ဆက်ပြီးတော့မထိုးပြစ်ဘူးမထိုးပြစ်ဘဲနဲ့ဘွဲရပြီးတော့2000နဲ့ခုနှစ်လောက်မှထင်တယ်ညီမဟို TV ထပ်ထိုးတယ် TV ထိုးတယ်အဲ့ဒီတုန်းကလည်းမပေါက်ဘူးအဲ့ဒီတုန်းကလည်း TV ထိုးပြီးတော့မပေါက်တော့အမေရိကန်ကိုလာချင်လို့ TV တင်တာပေါ့နော် TV မပေါက်ဘူးဆိုတော့စိတ်ထဲမှာနည်းနည်းစိတ်မကောင်းဖြစ်တာပေါ့စိတ်မကောင်းဖြစ်ပြီးတော့အဲ့ TV ကိုဆက်ရပြီးတော့မထိုးပြစ်တော့မထိုးပြစ်တော့ဘဲနဲ့လုံးဝမေ့နေတာ TV တင်မှုကိုမေ့နေတာအဲ့ဒီဒီ2021လိုပဲမှာအတော်ကအဲ့ဒီ DVD ကိုဖုန်းဆက်တော့မှပြန်ပြီးတတိယအဲ့တော့မှတတိယအချိန်ညောင်းမှတင်ဖြစ်တာအဲ့တော့မှပေါက်တာရှင်ဟုတ်ကဲ့
ဆိုတော့ဒါဟိုလွန်ခဲ့တဲ့ဟို2000ခုနှစ်တွေလောက်ကနေပြီးတော့စပြီးတော့ရှောက်တာဒါဟို2022ကြာတော့မှပဲပေါက်တာပေါ့
ဟုတ်တယ်ဟုတ်တယ်အကိုဟုတ်တယ်ဟိုဘယ်လိုပြောမလဲအေးဟိုအဲ့မှာပေါ့နော်အဆောက်လဲဟိုလေ DVD တင်တယ်ဟို DVD ထိုးချရတယ် DVD မပေါက်တဲ့လူလို့ညီမပြောချင်တာလေဟိုအမေရိကန်ကိုရောက်ဖို့ကံပါတယ်ဆိုရင်ရောက်မှာပဲရှင့်ဟိုဒီဗီတင်လိုက်တယ်မပေါက်ဘူးဆိုလည်းစိတ်ထဲမကြနေပေါ့နော်ဟိုထက်ထိုးပါထက်တင်ပါဟိုတစ်ချိန်မဟုတ်တစ်ချိန်ပေါက်သွားမှာပေါ့နော်ညီမဆိုလည်းဟိုတစ်ချိန်နဲ့ထိုးပြီးတော့ပေါက်ခိတာမဟုတ်ဘူးပေါ့ဟိုဈာထဲမှာဆိုနှစ်တည်းအကြာကြီးပဲလीအကြာကြီးပြီးတော့မှဟိုတတိယချိန်ကျောင်းမှာပေါက်တာရှင့်ဟုတ်ကဲ့
ဒီဗီအစီအစဉ်ကကိုယ်ရွေးချယ်လိုက်ပြီးဆိုတာကိုကိုသိရတဲ့ခါကျတော့ဘာတွေစပြီးတော့အရင်လုတ်ဖြစ်လဲ
ဒီဗီမှာပေါ့နော်ဒီဗီပေါက်ပြီဆိုပြီးတော့သိရတာကအဲ့ဒီ2022ပေါ့2022 May မှာပေါ့နော်သူ့ရဲ့ website ပေါ့ဒီ government website ထဲမှာညီမတို့ဝင်ပြီးတော့သိရတယ်ကိုယ့်ရဲ့ဟိုပေါ့ဒီဗီတင်တော့ဒီဗီထိုးထားတော့ရတယ် confirmation code number ပေါ့အဲ့ဒီ code number ကိုအဲ့ website ထဲမှာရိုက်ထည့်ပြီးတော့ကိုယ့်ရဲ့နာမည်နဲ့ပေါ့နော်ရိုက်ထည့်ပြီးတော့ရှာလိုက်လို့ရှိရင်ဒီဗီပေါက်လားမပေါက်လားဆိုတော့သိရတယ်ဆိုညီမကအဲ့ဒီအချိန်မှာဟိုအဲ့ဒီ DVD ပေါ့နော်ဒီ resource လို့ရပြီဆိုတဲ့အချိန်မှာဆက်လိုက်တော့ DVD ပေါက်နေတယ်ပေါက်နေတဲ့အခါကျတော့ဟို DVD ပေါက်တဲ့မှာတခါလေးတော့ case number ပါပါတယ် case number ပါပါတော့ DVD ပေါက်တဲ့လူတွေက DVD ပေါက်ပြီဆိုတာနဲ့သူက DS260 ဘူးခေါ်မျိုး form ကိုတင်ရတယ်ရှင့်အဲ့တော့ညီမက DVD ပေါက်ပြီးတာနဲ့ DS260 form ကိုတင်တယ
်အော်အဲ့ဒါကိုဘယ်ကိုတင်ရတာလဲ
အဲ့ဒါက KCC ကိုတင်ရတာပါဟိုပေါ့ DVD ပေါက်ပြီဆိုတဲ့အချိန်မှာသူကဟို form တင်ရတယ်ပေါ့အဲ့ဒါကတော့ KCC လို့ခေါ်တဲ့ဒီ US ဟို government ပေါ့နော်အဲ့ဒီ government က website မှာပေါ့မှာလို့ information တွေဖြည့်ပြီးတော့ဟို immigrant ပေါ့ဒီ DS260 ဆိုတာ immigrant ဒီ visa အတွက်ကို form တွေဖြည့်ရတယ် form ဖြည့်ပြီးလာလို့ရှိရင်ညီမတို့ကကိုယ့်ရဲ့ case number အလိုက်ပေါ့နော်ဒီလတိုင်းမှာသူကဒီဟို state of government ကနေပြီးတော့လတိုင်း visa bulletin ကိုထွက်တယ်အဲ့ဒီ visa bulletin နဲ့မှာဟိုကိုယ့်ရဲ့ case number ပါအောင်စောင့်ပါလေတကယ်လို့အဲ့ဒီ visa bulletin နဲ့မှာကိုယ့်ရဲ့ case number ပါပြီဆိုတာနဲ့ဟိုပါပေါ့ဒီစေးစပြီးတော့စိတ်ရတာပေါ့ interview ဝင်လို့စေးအင်စစ်တာလေစေးစစ်ကြတာကလေညီမကညီမကြီးကနေပြီးတော့ interview ဝင်တာဖြစ်တဲ့အတွက်ကြောင့်လို့ဒီပေါ့ဒီ US embassy ကနေပြီးတော့အတိအမှတ်ဒီလိုစေးရန်ဖြစ်တဲ့စိတ်မချဘူးပေါ့အဲ့ရှင်းလာရရှိရဲ့စေးရန်မှာ ဒီမှာစိတ်စစ်ဖို့အတွက်ကိုပြင်ဆင်ရတယ်။အဲ့မှာစိတ်စစ်တယ်။စိတ်အောင်သွားပြီးတော့မှအင်တာဗျူးဝင်ရတယ်။အင်တာဗျူးမှာဟိုတော့သူတတ်မှတ်ထားတဲ့အချက်တွေကိုပြည့်စုံရဆိုလို့ရှိရင်ဟိုဒီမှာတော့ immigrant visa ရတယ်ပေါ့။ visa ရမှာဆိုရင်တော့ America ကိုလာလို့ရတယ်ပေါ့။ဟုတ်ကဲ့ရှင်။
TV ကန်ဆမ်းမဲပောက်ခဲ့တဲ့မက်ဆင်ဒီထွန်းကိုကိုအောင်ဆွေကဆက်သွယ်မေးမြန်းခဲ့တဲ့အစီအစဉ်ကိုတဆင့်ပြန်ပြီးတော့ထုတ်လင်းပေးတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သိပ္ပံနဲ့နည်းပညာကဏ္ဍကိုတင်ဆက်ပေးကြပါမယ်။မီးသင်းကြောင့်နဲ့တွဲပြီးတော့တွေ့ရတဲ့ဘက်ထရီသတ္တုလီသီယံကိုထိုင်းနိုင်ငံမှာလက်ရှိတူဖော်နေပါတယ်။မြန်မာနိုင်ငံမှာလည်းအလားတူအဲ့ဒီကြောင့်တွေရှိတဲ့ရှမ်းကုန်းပြင်မြင့်နေရာနဲ့အလဲတကြောမှာရှိတဲ့တနင်္လာရီတောင်ဖျားကနေကချင်ပြည်နယ်မြောက်ဖျားအထိ green နဲ့ကြောက်ဆိုင်တွေရှိတဲ့နေရာမှာရှာဖွေနိုင်ပါတယ်လို့ Australia နိုင်ငံဓာတ်သတ္ထုရှာဖွေတူဖော်ရေးအကြံပေးဒေါက်တာဥအောင်ဘွားကပြောပါတယ်ဒေါခင်မျိုးသက်မေးမြန်းတင်ပြထားပါတယ
်လီသီယံကိုဆန်းငံရဲ့တိုက်တွေမှာအများဆုံးတွေ့ရတယ်ဒုတိယအများဆုံးကိုမီးသင်ကြောက်တွေနဲ့တွဲတွေ့ရတယ်ရှိပါတယ်အိန္ဒိယထိုင်းနိုင်ငံမှာလီသီယံရှာဖွေတူဖော်နေတဲ့မီးသင်ကြောက်ဆိုင်တွေဟာမြန်မာနဲ့တဆက်တည်းဖြစ်ပြီးမြန်မာဘက်မှာတော့တန့်ဖြူအဖြိုက်နဲ့တွေ့တာထုတ်နေတာပါဒီမီးသင်းကြောက်တွေကိုဘယ်နေရာတွေမှာတွေ့နိုင်လဲ
အော်မီးသင်းကြောက်မှာတော့အဓိကအားဖြင့်ဟိုပက်ကမာတိုက်ခေါ်တဲ့ကြောင်းနဲ့တွဲတွေ့တဲ့လီသီယံဒီပိုဇစ်ပါဒါကကမ္ဘာပေါ်မှာဒုတိယအများဆုံးပါပက်ကမာတိုက်ဆိုတော့ဂရနိုက်နဲ့ကျွန်တော် composition တူရဒါမျိုးလို့သူ့ရမှာပါဝင်တဲ့ twin threat တွေက quartz တွေ first party mic card တွေက green set ကြီးတယ်မြန်မာပြည်မှာဒီလိုပေါ့ pacma type တွေကတော်တော်များများရှိတယ်မြန်မာပြည်မှာ pacma type deposit တွေရှိနိုင်တာကတော့မြန်မာပြည်ရဲ့တနင်္လာရီကမ်းမြောင်ဒေသကနေပြီးတော့မှနောက်ဘက်ကိုဆက်ပြောသွားမယ်ဆိုရင်ကျွန်တော်စစ်တောင်းမြေတစ်လျှောက်နောက်ပြောတောင်ကူတို့ရမဲသိမ်းပြင်းမနာပျော်ပွဲညောင်သားစီကျွန်တော်ကြောက်စဲမန္တလေးနောက်မိုးကုတ်မိုးမေအဲ့လောက်ထိကျွန်တော်ဒီ granite တန်းကြီးရှိပါတယ်ဒါစင်စွဲ granite ပဲပါအဲ့ဒီ granite ထဲမှာပက်ကမာတိုက်နဲ့တွဲနေတာတွေရှိတွေ့ရတယ်။အသေးစိတ်လေ့လာမှုတွေကိုကြည့်မယ်ဆိုရင်အဲတင်းတန်းစင် deposit တွေရဲ့ပါဝင်မှုဟာကိုအောင်းမှုဟာဒီ granite တွေထဲမှာရော quartz vein တွေမှာရောပက်ကမာတိုက်တွေထဲမှာရောကိုအောင်းနေအောင်တွေ့ရတယ်။အဲ့တောက်လျှောက်ကကျွန်တော်တို့ပက်ကမာတိုက်ကြောက်တွေဟာဒီ granite တွေမှာတိုးဝင်တာတွေနောက်ပြီး metal sediment တွေခေါ်တဲ့အနီးနာက sediment ကြောက်တွေလည်းကိုတိုးဝင်တာတွေဟာအဲ့တောက်လျှောက်မှာရှိပါတယ်။ထို့အတူပဲမြန်မာပြည်ရဲ့အရှိဘက်မှာကျွန်တော်တို့ unknown ပေါ့သိတော့မသိသေးဘူးအဲ့ပါအရှိဘက် granite ဘက်ဒီတစ်ခုရှိတယ်အဲ့မှာဆိုရင်ဝနယ်တွေမှာတင်းတန်စင်တွေ့တာကြည်ချင်းအဖြစ်အဲ့ဒီဘက်မှာလည်းပဲပကမတိုက်ဒိုက်တွေပကမတိုက်ကြောက်တွေကရှိနိုင်လိမ့်မယ်လို့ယူဆပါတယ်အသေးစိတ်လေ့လာပြီးတော့မှဒီလီသီယံပါမပါရှာဖွေလေ့လာသိမ့်ပါတယ
်ဒီအိမ်ချင်းထိုင်းနိုင်ငံမှာမကြသေးခင်ကပဲပေါ့နော်ဒီလီသီယံပတ်တူတက်ကြီးတွေ့ရဆိုကြေညာပြီးတော့နောက်တော့သူတို့မဟုတ်ဘူးလို့ပြန်ပြောတယ်ပေါ့နော်သူတို့တွေ့ရနေရလဲမြန်မာနိုင်ငံဒီတင်နိုင်ကမ်းမြောင်ဒေသနဲ့အကပ်ရပါဆိုတော့အိန္ဒိယနိုင်ငံတွေမှာဒီလီသီယံပတ်တူတက်တွေ့လာနေမြန်မာနိုင်ငံနဲ့တွေ့လာနည်းနည်းနှိုင်းယှဉ်ပြီးပြပေးပါဗျာ
ထိုင်းနိုင်ငံမှာ project တွေတော်တော်မြန်မာဒီနှစ်တွေမှာတော်တော်လောက်ပါတယ်လီသီယံ exploration တွေပေါ့မြန်မာပြည်တနင်္လာရီကမ်းမြောင်ဒေသရဲ့အရှိတ်ပဲပေါ့ immediate east ပေါ့ထိုင်းနိုင်ငံထဲမှာပေါ့နောက်ဘန်ကောက်မြို့ရဲ့အနောက်ဖက်ပေါ့ခေါ်မှာပေါ့ကျွန်တော်တို့ဒီဘက်ကသွားမယ်ဆိုရင်တော့ဒီတပွေတို့ဘိတ်တို့ဂျာကိုက်ပါလီသီယံကိုသူတို့ significant လီသီယံ deposit တွေကိုတွေ့ရအဲ့ဘာရင်းတွေ့တွေ့လဲဆိုရင်ဒီပက်ကမာတိုက် deposit တွေပါအဲ့ဒီမှာ lepidolite လို့ဆိုတဲ့ main well နဲ့တွေ့တွေ့တာအဲ့ဒါတွေကိုသူအသေးစိတ်ရှာဖွေလိုက်တာမျိုးတွေလုပ်နေပါတယ်ထို့အတူပဲကျွန်တော်တို့မြန်မာပြည်တောင်ပိုင်းကောတောင်ရဲ့ဒီအနောက်ဖက်ဆိုလို့ရှိရင်လည်းလီသီယံ deposit တွေကိုတွေ့ထားပါတယ်ဟိုအရင်တလောကသူလီသီယံ discoveryရှိတယ်ဆိုအကြောင်းပြောတာကတော့အဲ့ဒါအမှန်ကတော့ तू က total damage တခုလုံးပေါ့ 40.8 million တန်လားမသိဘူးအဲ့ဒါကို तू က total ပြောလိုက်တာအမှန်ကအဲ့ဒါကဘာလဲဆိုတော့ whole over body ဒါပေမဲ့သူ့ရဲ့ lithium percentage က 0.45% တကယ် तू ထင်တယ်လို့အဲ့ million နဲ့တန်ချိန်ရတော့မရှိပါဘူးအဲ့ဒီ 0.45% လောက်ပဲရှိပါတယ်ဒီတော့ကသူတို့အထက်မှာအဲ့ granite နဲ့တွဲနေတဲ့ lithium ပက်ကမာတိုက် deposit တွေရှိတယ်လို့ကျွန်တော်တို့နိုင်ငံမှာလည်းပဲအဲ့ဒီတောက်လျှောက်ရှိတယ်ဘာလို့လဲဆိုရင်ကျွန်တော်တို့ဟာမင်းကြီးတို့လိုနဘတကူနဘယောမမော်ချီအဲ့မှာတွေပဲဒီတင်းတန်စင် mineralization ပေါ့အဲ့တင်းတန်စင် mineralization ကဘာလဲဆိုရှင် granite ထဲမှာ quartz vein တွေဝင်တယ်နောက်ပြီး pegmatite ထဲမှာလည်းပဲဒီတင်းတန်စင်တွေဝင်နေတယ်ပြီးတော့တင်းတန်တင်းနဲ့တွဲနေတဲ့ granite တွေကဒီ pegmatite နဲ့တွဲနေတယ်ပြီးတော့ဒီ pegmatite တွေထဲမှာဒီ lithium rich ဖြစ်တဲ့ mineral တွေရှိနိုင်မယ်လို့ကျွန်တော်အနေနဲ့ယူဆပါတယ်။ဒါကြောင့်မလို့အဲ့ဒါကိုအသေးစိတ်ရှာဖွေရေးတွေအဲ့ဒီတောက်လျှောက်ပေါ့လေ granite အဆိုစေးတဲ့ pegmatite နေရာတွေကိုရှာဖွေမယ်ဆိုလို့ရှိရင် significant lithium deposit တွေတွေ့လာနိုင်မယ်လို့ကျွန်တော်အနေနဲ့ယူဆပါတယ်။
အဲ့တော့တွေ့လာပြီဆိုလို့ရှင်ဒီမြန်မာနိုင်ငံထဲမှာပေါ့နော်လစ်သီယမ်တက်တုတိုက်ကိုရှာဖွေတဲ့အခါမှာဒီတက်တုရှာဖွေရင်မှာဘယ်လိုနည်းစနစ်တွေသုံးဖို့သင်ပါသလဲဆရာ
။ဟုတ်ကဲ့။အော်ဒီမြန်မာကျွန်တော်နည်းနည်းလေးပြောချင်တာလေးရှိပါတယ်။ဘာလဲဆိုရင်မြန်မာပြည်ကခုလောလောဆယ်တင်းတန်ဆင်မိုင်းတွေဖြစ်တဲ့မော်ချီပေါ့။ဟာမင်းကြီးနောက်ပြီးတက်ဂူလာမနီတချာ primary deposit တွေပေါ့။နော်ဟတ်ဘရော့တွေကနေတူးတဲ့ဟာတွေ။အဲသူတို့ကနှစ်ပေါင်းများစွာတူးခဲ့ပြီးတူးခဲ့ပြီးတူးသေးရမှာတင်းတန်ဆင်ကိုထုတ်ပြီးတော့မှဝိစ်တွေကိုဒီတိုင်းပဲပစ်ထားတယ်။အဲဒီမိုင်းမှာဝိစ်တွေပေါ့။ကြောက်ကြိုးကြောက်ပဲတွေနှစ်နှစ်ချီပြော့။ဒီတော့ကျွန်တော်ခုနကပြောတယ်လစ်သီယမ်အလားအလာဆိုချင်းဒီထဲနေမှာလည်းပဲကျွန်တော်တို့ဒီဝိစ်တွေထဲမှာလည်းပဲလစ်သီယမ်လိုဟာမျိုးတွေနောက်ကကျွန်တော်တို့တင်းတန်ဆင်တဲ့တွဲနေတဲ့ဒါလီယန်တို့လိုနောက်ပြီးနိုင်ယိုဘီယန်တို့လိုနောက်ပြီးတော့မှ REE ဒီ
ရှာတ်
ဒါတွေကလည်းပဲကျွန်တော်တို့ဒီထဲမှာမရှိဘူးလို့ကျွန်တော်မပြောနိုင်ပါဘူး။ဒါကြောင့်မလို့အဲဒီdam နေ waste ကိုကျွန်တော်တို့ analyze လုပ်ကြည့်ပြီးတော့မှဒီကနေပြီးထုတ်လုပ်နိုင်တဲ့ rare mineral ပေါ့ရှားပါသတ္ထုတွေကပေါ်ထွက်လာလိမ့်မယ်လို့ကျွန်တော်ထင်တယ်။အဲ့ dam နေက imminent တန်ဖိုးရှိမယ်။တနည်းအားဖြင့်ကျွန်တော်တို့ဘူမိပေဒါမှာဒီစကလုံးရှိပါတယ်။ Today waste is tomorrow ore ဒီတော့ဘာဖြစ်လဲဆိုရင်ကနေ့ waste ဖြစ်ပြီမယ်လို့နှစ်ဖင်ကဒီကောင်ဟာတကယ်သတ္ထုဖြစ်သွားမယ်။ဒါကတော့ဈေးကွက်ကောနောက်ပြီး metal ဥစ္စာပေါ့ technology ရောပေါ့အခုကတော့ဘာလဲဆိုရင်ပစ်ထားတဲ့အဲမှာကဒီ imminent တန်ဖိုးကြီးတဲ့သတ္ထုတွေအဲ့တုန်းကမထုတ်ခဲ့ဘူးပေါ့ဒါတိလည်းမထားခဲ့ဘူးဒါကြောင့်မလို့အခုအချိန်မှာပြန်ပြီးတော့မှအဲ့ဒီ waste တွေအမျိုးကခုနကကျွန်တော်ပြောတဲ့သတ္ထုတွေကိုထုတ်လုပ်မယ်ဆိုလို့ရှိရင်တန်ဖိုးကြီးတဲ့သတ္ထုတွေရလာနိုင်နေမယ်လို့ကျွန်တော်ညယူဆပါတယ်အဲ့
ကိုရင်တကယ်တူးမယ်ဆိုရင်ဘယ်လိုနည်းတွေသုံးရမှာပါလဲဆရာ
ဘယ်လိုနည်းတွေနဲ့ကျွန်တော်ဒီဟုတ်ကဲ့လစ်သီယမ်ဒီပိုဇစ်တွေကိုရှာမယ်အဓိကအားဖြင့်တော့ကျွန်တော်ဒီတော်တော်လေးအောင်မြင်နေတဲ့နည်းတွေကတော့ geological method နဲ့ geochemical method ပါနော် geological method ကဘာလဲဆိုရင်ရေပုံလုပ်မယ်နောက်ပြီးတော့မှဒီရှိနေတဲ့ pegmatite deposit တွေရဲ့အနေအထားကြောက်တင်တဲ့ settlement မှုပါဝင်တဲ့ mineralogy နော်အဲ့ဒီဟာတွေကိုကျွန်တော်လေ့လာမယ်နောက်ပြီးတော့မှသူတို့တွေရဲ့ location တွေရှိမယ်နောက် geochemical method အနေနဲ့ spring sediment တွေ soil sediment တွေ geochemical survey တွေနောက်ပြီးတော့road you can survey တွေလုပ်ပြီးတော့မှဘယ်နေရာဟာဖြင့် lithium rich ဖြစ်တဲ့နေရာဖြစ်မယ်ဆိုတော့ target area ကိုကျွန်တော်ရွေးလို့ရပါတယ်။ဒီတော့မြန်မာပြည်မှာဒီတနင်္သာရီတောက်လျှောက်ဟုတ်မန္တလေးမိုးကုတ်အထိနောက်ကအရှိပဲအဲ့ညာဒီမှာဆိုရင် geological method plus ဒီ geochemical method နှစ်ခုကိုပေါင်းပြီးတော့လုပ်မယ်ဆိုရှင် lithium deposit တွေမတွေ့ရသေးတဲ့ဟာတွေ hidden deposit တွေပေါ်လာလိမ့်မယ်လို့ကျွန်တော်ညွှန်လင်းပါတယ
်။ဓာတ်တုရှာဖွေတူဖို့ရည်အကြံပေးဒေါက်တာဦးအောင်ပွားရဲ့ပြောကြားချက်နဲ့ပဲဒီသတင်းဖတ်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာတင်ပြီးဆုံရအောင
်ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ပေးခဲ့တဲ့သိပ္ပံနဲ့ဤပညာကဏ္ဍပါရှင်ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲမကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမျက်မုံကတလဲပြောပြပေးပါမယ်ရှင်ရုရှားနိုင်ငံမှာတောက်ရက်ကြကျင်းပမဲ့သမ္မတရွေးကောက်ပွဲကိုဒီကနေ့စတင်ပြီးတော့ကျင်းပနေပါဗျ။နောက်ထပ်သမ္မတတက်တန်း6နှစ်အတွက်သမ္မတဗလာဒီမီယာပူတင်ပဲထပ်ပြီးတော့အနိုင်ရမှာတည်ကြနေတဲ့ရွေးကောက်ပွဲမှာပြည်သူတွေမဲပေးနေကြပါဗျ။ရုရှားရွေးကောက်ပွဲစပြီးမကြခင်မှာပဲ EU ယောပါကော်မရှင်ဥက္ကဋ္ဌရှာမရှားကဗလာဒီမီယာပူတင်ရွေးကောက်ပွဲအပြတ်သက်အနိုင်ရတဲ့အတွက်ဂုဏ်ယူတယ်လို့ X လူမှုကွန်ရက်ပေါ်မှာရွှေ့ပြီးတော့ရေးတင်ခဲ့ပါဗျ။အတိုက်အခံမပါလွတ်လပ်မှုမရှိရွေးချယ်စရာမရှိလို့ EU အကြီးအကဲကဖော်ပြရေးသားခဲ့တာပါ။ရွေးကောက်ပွဲလေးလာသူတွေကဒီရွေးကောက်ပွဲဟာလွတ်လပ်ပွင့်လင်းမှုမရှိသလောက်ဖြစ်မယ်လို့ခန့်မှန်းထားပါဗျ။မဲပြားပေါ်မှာပူတင်အပါအဝင်တခြားရွေးချယ်စရာများများဆဆမရှိတဲ့အပြင်တိကျလွတ်လပ်တဲ့ရွေးကောက်ပွဲစောင့်ကြည့်သူတွေလည်းမရှိသလောက်ဖြစ်ပါဗျ။ဒေတာစံတော်ချင်းအချိန်ဆက်တမျိုးကွဲနေတဲ့ရုရှားနိုင်ငံမှာရွေးကောက်ပွဲကိုတနည်းကတွင်ဒီအထိကျင်းပမှဖြစ်ပါတယ်။ပါလက်စတိုင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂအကူအညီပေးရေးအေဂျင်စီ NRA ရဲ့လုပ်ငန်းတွေအတွက်ဩစတြေးလျအစိုးရကရန်ပုံငွေတွေပြန်ပေးတော့မယ်လို့ဒီကနေ့ကြေညာပါတယ်။အကူအညီတွေပေးဝင်နေတဲ့လုပ်ငန်းတွေမှာလောက်ကနေကြတဲ့ဝန်ထမ်းတွေဗန်းမလိုက်ကြောင်းနဲ့ယုံကြည်စိတ်ချရတဲ့သူတွေဖြစ်ကြောင်းအာမခံချက်ပါတဲ့အကူအညီပေးရေးသဘောတူညီချက်ကိုဩစတြေးလျအစိုးရကစပြီးတော့မှသက်သာတက်နေပြီလို့ဒီနိုင်ငံသားရေးဝန်ကြီးပယ်နီဝေါန်ကပြောပါတယ် ်တခါတောင်ကိုရီးယားနိုင်ငံဆိုးမြို့တော်မှာကျင်းပမဲ့ဒီမိုကရေစီထိပ်သီးညီလာခံကိုတော့အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်တက်ရောက်မှာဖြစ်ပါတယ်ရှင်နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမျက်မှောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပါတယ်ဆပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Helen နဲ့ TN1 ဖြစ်ပါတယ်ရှင်ကျမကဆုမမဒီညအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ် VOA ရဲ့တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကျန်းမာဘေးပရာဝေးကွာလို့လူရဆန္ဒတွေပြည့်ကြပါသေးရှင်
This program has come to you from